Welcome to the Voice of America in Burmese.
ကျေးဇူးတင်မင်္ဂလာဖြာဖြာနဲ့တည်ဆုံနေမနေ့ခင်ဖြစ်ကြပါလိမ့်ခင်ဗျာ။ VOA American တိုင်းရဲ့2019ခုနှစ်အောက်တိုဘာလ6ရက်တောက်ကြနေမနေ့ခင်အစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းမီမီတာ3040 4850တို့ကနေစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတောင်းယူတင်ဆက်မှာပါဗျာ။
မင်္ဂလာမနက်ခင်ဗျာခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုမဆုမြတ်မှုနဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါတင်းမြူနီက Las Vegas ဂီတပွဲတော်မှာတနင်္လာနေ့ပြခတ်ခဲ့သူဟာတခြားဂီတပွဲတော်တွေကျင်းပတဲ့နောက်ဟိုတယ်တွေမှာလည်းအခမ်းအနားကိုစီးရင်ပြခဲ့မှုတယ်လို့တာဝန်ရှိသူတွေကပြောပါတယ်ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့လူဝင်ညာဒုက္ခသည်တွေအတွက်ကမ္ဘာအကြီးဆုံးဒုက္ခသည်စခန်းတစ်ခုကိုစောက်ဖို့ဘင်္ဂလားဒေ့ရှ်ကစီစဉ်နေပါတယ်လူဝင်ညာအကျက်တဲဆိုတဲ့ခေါင်းစဉ်နဲ့ American Outlook လို့နိုင်ငံခြားရေးကော်မတီမှာစာသားပရင်းနီကကြားနာပွဲတစ်ခုထပ်လုပ်ပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြည့်ရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာရခိုင်ပြည်နယ်အရေးကိုလူမျိုးတုံးသုတ်တင်ရှင်းလင်းရေးအဖြစ်အမေရိကန်လွှတ်တော်အမတ်တချို့ကရည်ညွှန်းပြောဆိုနေကြပါလေ
Just for the record myself and Mr. Engel this committee we identify this as full-fledged ethnic cleansing
Republican အလွှတ်တော်မှာ Ed Rice ကပြောသွားတာပါဒီရိုဟင်ဂျာအကြက်တဲဆိုတဲ့လွှတ်တော်ဂျာနာပွဲအပေါ်မှာပညာရှင်တွေရဲ့တုံ့ပြန်တဲ့နေကိုလည်းတင်ပြပေးဖို့ရှိပါတယ်အခုတော့တောက်ကြနေမနေ့ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကုကျော်သိန်းနဲ့မဆုမြတ်မွန်တို့ပြောပြပေးပါအောင်ဗျာ
အမေရိကန်သမိုင်းမှာလူများပြားကိုပြစ်ခတ်တဲ့အဆိုးရွားဆုံးတနက်ပြစ်ခတ်မှုကြီးကိုမကျူးလွန်ခင်ရဲ့တော်ကြကလေးကစတီဖန်ဘက်တော့ကလက်စ်ဗီဂတ်မြို့အပြင်ရှီကာဂိုမြို့မှာလူတွေတခြားဂီတဖျော်ဖြေပွဲတွေကိုစီးမြင်နေရတဲ့ဟိုတယ်ကမ်းတွေမှာငှားခဲ့မှုတွေလေလို့တာဝန်ရှိသူတွေကပြောပါတယ်ရှီကာဂိုမှာလုပ်တဲ့လိုလပလူးဇာဂီတပွဲတော်ကိုစီးမြင်နေရတဲ့ဟိုတယ်ကမ်းနှစ်ခုနှစ်ခန်းကိုငှားဖို့ပက်တော့ကစီးရင်ပြခဲ့တယ်လို့ဥပဒေစိုးမိုးရေးတာဝန်ရှိသူတွေကိုကိုကာပြီးတရင်တွေမှာဖော်ပြကြပါတယ်။အဲ့ဒီပွဲတော်ကိုနှစ်စဉ်ဩဂုတ်လမှာကျင်းပတာဖြစ်ပြီးလူသိန်းနဲ့ချီပြီးသွားကြပါတယ်။ဖက်တော်ကအခမ်းအနားမှာတကယ်တမ်းသွားမနေခဲ့တယ်လို့ TMZ သတင်းဌာနကဖော်ပြတဲ့အတိုင်းအဲ့ဒီပွဲတော်လုပ်တဲ့သတင်းဘက်ကခြေရှိကားကမှသူရှိနေခဲ့သလားဆိုတာမသိရပါဘူး။ဒီကိစ္စတဲ့တင်းငွေနေကသူပြစ်ခတ်ခဲ့တဲ့ဂျေးလက်ဂီတပွဲတော်မတိုင်ခင်သတင်းတစ်ပတ်ကလုပ်တဲ့ Life is Beautiful Alternative ဂီတပွဲတော်ကိုစီးမြင်နေရတဲ့Las Vegas ကဟိုတယ်တလုံးမှာလဲဖက်တော့ရဲ့နာမည်နဲ့အခန်းတွေငှားဖို့ကြိုတင်စီးရင်သွင်းထားတာတွေရှိခဲ့တယ်လို့ Clark County Sheriff Joseph Lombardo ကပြောပါတယ်ဖက်တော့ပြစ်ခတ်ခဲ့တဲ့ Route 91 Harvest ဂီတပွဲတော်ကိုမြင်ရတဲ့အထက်မြင့်အခန်းတစ်ခန်းကိုပေးဖို့ဖက်တော့ကတသက်မမတ်တောင်းခဲ့တယ်လို့ Mandalay Bay Hotel ဝန်ထမ်းတွေကပြောပါတယ်ဖက်တော့ကအဲ့ဒီဟိုတယ်32ထပ်ပြင်ပေါက်မှန်ကိုခွဲပြီးဂီတပွဲတော်လာသူတွေကိုပြစ်ခတ်တာကြောင့်လူပေါင်း58ဦးသေဆုံးပြီး980ကျော်ဒဏ်ရာရခဲ့တာပါသူကတော့သူ့ကိုယ်သူတတ်သိသွားပါတယ်ဘာကြောင့်အခုလိုတိုက်ခိုက်တာလဲဆိုတဲ့အကြောင်းရင်းကိုတာဝန်ရှိသူတွေစုံစမ်းနေစေဖြစ်ပါတယ
်။ Bump Fire Stock လို့ခေါ်တဲ့တနက်တွေမှာတက်ဆင်နိုင်တဲ့ပစ္စည်းကိုအမေရိကန်မှာကန့်သတ်ရေးအတွက်ဆွေးနွေးဖို့လိုလားကြောင်းအင်ဂျူရော Republican အမတ်တွေနဲ့အမေရိကန်မှာဩစာညောင်းတဲ့ National Rifle Association NRA တို့ကအရေးအမွေပြောနေကြပါတယ်။တနက်ထိန်းချုပ်ရေးဆိုင်ရာနောက်ထပ်ကန့်သတ်မှုတွေလုပ်မှာကိုပြင်းပြင်းထန်ထန်ကန့်ကွက်ဒေသတွေကြားမှာအခုလိုမျိုးကန့်သတ်ဖို့လိုလိုလားလားရှိနေတာအခုလိုဆွေးနွေးဖို့လိုလိုလားလားရှိနေတာဟာအင်မတန်မှရှားပါတယ်လူအများအများတေဆုံးတရားရခဲ့တဲ့ Las Vegas ကပြစ်ခတ်မှုမှာတနတ်သမားရဲ့ဟိုတယ်ခန်းထဲတွေ့ရတဲ့တနတ်တွေကဆက်နက်လက်မှာ Bump Stock တွေတက်ဆင်ထားတာကိုတွေ့ရှိခဲ့ရပြီးတဲ့နောက်အခုလိုအခြေအနေဖြစ်လာခဲ့တာပါရိုးရိုးတနတ်တွေမှာ Bump Stock ကိုဆွတ်လိုက်ရင်မောင်းပြန်တနတ်လူမျိုးအဆက်မပြတ်ပြစ်ခတ်နိုင်ပါတယ်တရားဝင်ဝယ်ယူနိုင်တဲ့ Bump Stock တွေနဲ့ပတ်သက်လို့ဥပဒေကြောင်းအရပြင်သစ်ရင်ပြင်နိုင်ရေးဆွေးနွေးဖို့လမ်းဖွင့်ထားတယ်လို့အင်မြူတော်ပြောခွင့်ရသူကပြောကြားခဲ့ပါတယ်။တနက်ထိန်းချုပ်ရေးအဆိုပြုချက်တွေကိုပြင်းပြင်းထန်ထန်ဆန့်ကျင်နေတဲ့ American တနက်ကိုင်ဆောင်သူများအသင်း NRA ကလည်း Bump Stock တွေကိုတရားဝင်ရောင်းဝယ်မှုနဲ့ပတ်သက်လို့ပြန်သုံးသပ်လိုတယ်လို့အခုပြောနေပါတယ်။ Bump Stock တွေနဲ့ပတ်သက်လို့ပြန်သုံးသပ်ဖို့လိုပြီလို့အောက်လွှတ်တော်ဥက္ကဋ္ဌ Republican အမတ် Paul Ryan ကလည်းပြောကြားခဲ့ပါတယ်ရှင်။
အီရန်နိုင်ငံနဲ့ချုပ်ဆိုထားတဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကိုဒမရဒေါ်နယ်ထရမ့်ကပြန်ရုပ်သိမ်းပွဲရှိပြီးတံခါးရည်ရွယ်မှုတွေပြန်ပြီးချမှတ်နိုင်ခြင်းအတွက်ကွန်ဂရက်လွှတ်တော်ကိုပို့မယ်လို့အမေရိကန်ကြီးကြီးတာဝန်ရှိသူတွေကကြေညာပေးနေမှာပြောပါတယ်။ဒီသဘောတူညီချက်ဟာအမေရိကန်မျိုးသားကျူးစီးပွားနဲ့မကိုက်ညီဘူးလို့ဆိုပြီးနောက်သတင်းဖတ်မှာပြောမယ့်မိန့်ခွန်းတစ်ခုထဲမှာသူ့အစီအစဉ်ကိုဒမရထရမ့်ကကြေညာမယ်လို့ခန့်မှန်းထားတဲ့အကြောင်းတာဝန်ရှိသူတွေကပြောတာပါ။ဒီလိုလုပ်တာက2015ခုနှစ်သဘောတူညီချက်ကိုပယ်ဖျက်ဖြစ်တာမဟုတ်ဘဲကွန်ဂရက်လွှတ်တော်ကိုပြန်ပို့လိုက်တာပါ။သဘောတူညီချက်အရဆိုင်းငံ့ထားတဲ့တံခါးရည်ရွယ်မှုတွေပြန်ချမှတ်မလားဆိုတာဆုံးဖြတ်ဖို့လွှတ်တော်အမတ်တွေရပ်ပေါင်း60ချိန်ရမှာဖြစ်ပါတယ်။ပြန်ရုပ်သိမ်းတယ်ဆိုရင်သဘောတူညီချက်ကိုပြန်ပြီးဆက်ဆက်ညှိနှိုင်းဖို့လည်းလမ်းပွင့်သွားမှာပါ။ဒါပေမဲ့အီရန်သမ္မတဟက်ဆန်ရူဟာနီကတော့ဒါကိုမစင်စားဘူးလို့ပြောထားပါတယ်
။ပါကစ္စတန်အနောက်တောင်ပိုင်းဘလူချစ်စတန်နယ်ကလူစီကားနေတဲ့ Sufi Bayman Kuma, Tegampong, Kwe Mudukuja, Nasset Hemene, the Sombido, Dazin, Nessi, Digai Taya Dabare, Balai Kana, Lonis, Emma, Bomba, Kwe Mujang, Te Sondu, Amyazuha, Lunesu, Shia, Muslim, Pidelu, Nemian, we got Biovare, Tipa Kwe Muha, Duru, Lecha Pidelu, I Sidwari got Biovare, Tiga Naya Yadri, Miari, Adret, Te Sondu, He Dret, Dola, Nainelu, Didagan, Siawe, we got three bit Havare. အတေကဘုံခွဲသူကဒီပင်မဘရဝန်ထဲကိုဝင်ဖို့ကြိုးစားခဲ့ပေမဲ့ရဲအဆောင်တွေကတားဆီးခဲ့တဲ့အတွက်ဖရီဂိတ်မှာနေဖောက်ခွဲခဲ့တာဖြစ်တယ်လို့ပြည်내ဆိုရပြောခွင့်ရသူ
ယူအေဗီကတည်းကမနက်ဖြန်မှာပါတာစီစဉ်နေကိုမနက်6:00ကနေ9:00အထိလိုင်းဒိုမီတာ32kHz 93.5လိုင်းဒိုမီတာ40kHz 48.5နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190kHz 15ခွန်ကားတို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ယူအေဗီကနေ9:00နေမနက်ဖြန်တရင်များကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာတောင်းဝတ်ကျော်ကိုထားဖို့ကမ္ဘာအကြီးဆုံးဒုက္ခသည်စခန်းတစ်ခုကိုဘင်္ဂလားဒေ့ရှ်ကစောင့်နေတယ်လို့တာဝန်ရှိသူတွေကကြာသပတေးနေ့မှာပြောပါတယ်။လောလောဆယ်မှာနေဆက်တဲ့ချက်ကပြန့်ကျဲနေတဲ့စခန်း23ခုမှာရှိနေကြတဲ့ဒုက္ခသည်တွေကိုကောက်ဆက်ဘဇာဒေတာကဗဟိုစခန်းတစ်ခုလည်းကိုပြောင်းရွှေ့မယ်လို့ဘင်္ဂလားဒေ့ရှ်ရဲ့အရွယ်ကူညီကြ ကျွန်တော်တို့ညီမချက်က1988ခုနှစ်ကတည်းကဘင်္ဂလားဒေ့ရှ်ကိုရောက်လာတဲ့မြန်မာနိုင်ငံသားတွေအားလုံးကိုတနေရာထဲမှာထားဖို့ဖြစ်ပါတယ်လို့ဝန်ကြီးချောက်တရီက VOE ဘင်္ဂလားဒေ့ရှ်ဘာသာဌာနကိုပြောတာပါ။ဩဂုတ်လကတည်းကဆိုရင်ဘင်္ဂလားဒေ့ရှ်ကိုနောက်ထပ်ရိုဟင်ဂျာတွေအလုံးကြီးနဲ့ဝင်လာတာကြောင့်1988ခုနှစ်ကတည်းကရောက်နေတဲ့လူတွေနဲ့ဆိုရင်စုစုပေါင်း7000ကျော်ရှိသွားပါပြီ။လက်ရှိမှာကမ္ဘာအကြီးဆုံးဒုက္ခသည်စခန်းဖြစ်သတ်မှတ်ထားကြတာကယူဂန္ဒါနိုင်ငံက BDPD ဒုက္ခသည်စခန်းဖြစ်ပြီးလူဦးရေ 28,500 လောက်ရှိပါတယ်။ကင်ညာနိုင်ငံက Dadaab ဒုက္ခသည်စခန်းမှာတော့လူဦးရေ 2,400 ကျော်လောက်ရှိပါတယ်။ဩဂုတ်လ25ရက်မတိုင်ခင်ကရောက်နေတဲ့လူဝင်ချဒုက္ခသည်တွေနဲ့ဒေသခံတွေအပါအဝင်လူပေါင်းတသန်းကျော်ကိုကူညီဖို့ရမုံငွေဒေါ်လာ434သန်းလိုမယ်လို့ကုလသမဂ္ဂကကြေညာပေးနေမှာပြောထားပါတယ်
။ပဋိပက္ခတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်ဘက်ကိုသတင်းတောက်တွေနဲ့ကုညီကယ်ဆယ်ရေးအဖွဲ့တွေအပြည့်အဝသွားခွင့်ပြုဖို့ American လွှတ်တော်အမတ်တွေကတောင်းဆိုလိုက်ပါတယ်။ရခိုင်မြောက်ပိုင်းကရိုဟင်ဂျာရွာတွေမှာစစ်တပ်ကမတိန်ချင်းမှုတပ်ဖြတ်မှုမိရှုံမှုတွေရှိတယ်ဆိုတဲ့ဆက်ဆွဲချက်တွေနဲ့ပတ်သက်လို့သတင်းထောက်တွေကိုယ်တိုင်တွားရောက်စုံစမ်းနိုင်ဖို့အင်မတန်အရေးကြီးတယ်လို့အောက်လွှတ်တော်နိုင်ငံခြားရေးကော်မတီဂျာနာပွဲမှာကော်မတီဥက္ကဋ္ဌ Address ကပြောကြားသွားခဲ့တာပါမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေကိုလူမျိုးပြုတ်ရှင်းလင်းမှုလို့ American အစိုးရကတိတိကျကျသတ်မှတ်ပြောဆိုခြင်းမရှိသေးပါဘူးရိုဟင်ဂျာတွေအလုံးရင်းနဲ့နိုင်ငံတွေကနေထွက်သွားလောက်အောင်အကြမ်းဖက်မှုတွေကလူမျိုးပြုတ်ရှင်းလင်းရာမြောက်တဲ့အတွက်လူတိုင်းအဲ့လိုတုံ့နှုံးစေခြင်းနဲ့လို့လွှတ်တော်အမန် Rice ကကြာသပတေးနေ့တုန်းကကြားနာပွဲမှာပြောသွားပါတယ်။လုံခြုံရေးစခန်းတွေကိုတိုက်ခိုက်ခဲ့တဲ့ရိုဟင်ဂျာအကြမ်းဖက်သမားတွေကိုရှင်းလင်းစဉ်အတွင်းလုံခြုံရေးတပ်ဖွဲ့ဝင်တွေကစိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ရိုဟင်ဂျာတွေကဆွတ်ဆွဲပြောကြပါတယ်။ဖြစ်ခဲ့တဲ့နေရာတွေစီပြင်ပတဲ့တဲ့နေရာတွေမီဒီယာတွေကတွားရောက်နိုင်ခြင်းမရှိတဲ့အတွက်နှိမ်နှင်းခံရတဲ့အဖြစ်မှန်တွေကိုကဘာကမသိရဘူးလို့ရိုဟင်ဂျာကောင်းဆောင်တွေကဆိုပါတယ်မြန်မာအစိုးရကတော့မကြခင်သတင်းပတ်တွေအတွင်းကပဲသတင်းတောက်တချို့ကိုရခိုင်ပြည်နယ်မြောက်ပိုင်းကိုသတင်းယူခွင့်ပြုခဲ့တယ်လို့ရိုဟင်ဂျာတွေအပေါ်စနစ်တကျနှိမ်နှင်းခြင်းမရှိဘူးလို့ညင်ဆန်ထားပါတယ်အစိုးရအစီအစဉ်နဲ့တွားတဲ့ဒီခီးစဉ်မှာလုံခြုံရေးအခြေအနေကြောင့်သတင်းတောက်တွေအနေနဲ့အဲ့ဒီဒေသမှာလွတ်လွတ်လပ်လပ်တွားရောက်သတင်းရယူနိုင်ခြင်းမရှိဘူးလို့ပြောကြပါတယ်ရှင်
တမန်ထမဆိုရရဲ့မဟာဗျူဟာတစ်ကိုအကောင့်ထည့်ဖို့ရေးအာဖဂန်နစ္စတန်ကိုတပ်ဖွဲ့တွေထွက်လုပ်ဖို့ကိစ္စဟာဖော်ဒူရီကိုမှာဟာရီကိန်းမုန်တိုင်းတန်ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုစစ်ဘက်ကကူညီပံ့ပိုးပေးနေရတာကြောင့်နှောင့်နှေးနေတယ်လို့အမေရိကန်ထိပ်တန်းဗိုလ်ချုပ်ကြီးတူကကြာသပတေးနေ့မှာပြောပါတယ်။နှောင့်နှေးနေရတဲ့အခြေအနေဟာအရေးမကြီးလာပါဘူးလို့ပူတဲ့စီယူစီချုပ်ယုံညွန်ကြားရေးမှူးဒုတိယဗိုလ်ချုပ်ကြီးကန်နက်ဖရန့်မက်ကန်ဇီဂျူနီယာကပြောပြီးတချို့တပ်ဖွဲ့တွေအာဖဂန်နစ္စတန်ကိုရောက်နေနေကြပြီလို့ဆိုပါတယ်။ဒါပေမဲ့လည်းအာဖဂန်ကအမေရိကန်တပ်ဖွဲ့အခြေအတွက်ဟာ10,000ပတ်ဝန်းကျင်မှာပဲဆက်ရှိနေပါသေးတယ်။နောက်နေရတဲ့အကြောင်းရင်းစီပိုင်းကတော့အမေရိကန်စစ်ဘက်မှတရုတ်ပို့ဆောင်ရေးလေယာဉ်ရေအတွက်အကန့်အသတ်နဲ့ပဲရှိပြီးအဲ့ဒီအထက်ကတချို့ကိုပေါ်တူရီကိုကျွန်းမှာကူညီကယ်ဆယ်ရေးပစ္စည်းတွေတရုတ်ပို့ဆောင်ဖို့နဲ့တခြားအကူအညီပေးလုပ်ငန်းတွေအတွက်ပို့ထားရတယ်လို့သူကရှင်းပြပါတယ်
။ကိုဝင်ဖြတ်ချမှုစန့်ကျင်တဲ့အမေရိကန်ပြည်ထောင်စုပန်ဆယ်ဗေးနီးယားပြည်နယ်အောက်လွှတ်တော်အမတ်တင်မာဖီက ူရဲ့ချစ်သူကိုကိုဝင်ဖျက်ချခိုင်းခဲ့တယ်ဆိုတဲ့သတင်းပေါ်ထွက်ခဲ့ပြီးတဲ့နောက်လွှတ်တော်အမတ်တာဝန်ကနေနှုတ်ဆက်သွားပါတယ်။အောက်တိုဘာ22ရက်နေ့မှာအသက်ဝင်မဲ့မာဖီးယားနှုတ်ထွက်မှုကိုအောက်လွှတ်တော်ဥက္ကဋ္ဌပေါ်ရာယန်ကကြာသပတေးနေ့ကကြေညာခဲ့ပါတယ်။လွှတ်တော်အမတ်မာဖီးနဲ့ဖောက်ပြန်သူရှန်နန်အက်ဒဝတ်ဆိုသူအမျိုးသမီးတို့ကြားအပြန်အလှန်ပေးပို့ခဲ့တဲ့ text message တွေကို Pittsburgh Post Gazette သတင်းစာကထုတ်ပြန်ခဲ့ပြီးတဲ့နောက်မှာမာဖီးနှုတ်ထွက်ခဲ့တာပါ။ကိုဝင်ဖျက်ချမှုဆန့်ကျင်တဲ့သူ့ရဲ့သဘောထားကိုအများပြည်သူသိအောင်လုပ်ဖို့ဝင်မလေးတဲ့မာဖီးအနေနဲ့ရလာတဲ့ရင်သွေးကိုဖျက်ချခိုင်းဖို့ကြတော့ဝင်မလေးဘူးလို့ Shannon Edwards က text message တစ်ခုထဲမှာဆွဆွဲထားပါတယ်။လွှတ်တော်အမတ်ရဲ့ Facebook စာမျက်နှာမှာဒီ American ကကိုဝင်ဖျက်ချမှုနဲ့ဆိုင်တဲ့မူဝါဒအပေါ်ဝေဖန်ရေးသားထားတာကိုအမျိုးသမီးကရည်ညွှန်းပြောခဲ့တာဖြစ်ပါတယ
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုချောသိန်းနဲ့မန်းစုမြတ်မုံတို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet ဆာမျက်နှာကရော VOA မြန်မာပိုင်းရဲ့ Facebook ဆာမျက်နှာကပါတက်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာအခုတော့ရူဟင်ဂျာအရေးကြီးတဲ့ဝယ်အကြောင်းကိုတင်ပြပါမယ်မြန်မာနိုင်ငံရခိုင်ပြည်နယ်ကအခြေအနေကို ethnic cleansing လူမျိုးတုံးတုတ်တင်ရှင်းလင်းမှုအဖြစ် American လွှတ်တော်အမတ်တွေကရည်ညွှန်းပြောဆိုတာတွေရှိနေပေမဲ့လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနဘက်ကတော့ဒါနဲ့ပတ်သက်ပြီးတိတိကျကျဖြေဆိုသွားတာမရှိပါဘူးဒီအခြေအနေဟာကြေကွဲွယ်လူသားဘေးဒုက္ခတစ်ခုဖြစ်တယ်လို့ပဲနိုင်ငံရဲ့ဝန်ကြီးဌာနတာဝန်ရှိသူတူကပြောပါတယ်အပြည့်စုံကိုကိုကျော်ကျော်သိန်းကတင်ပြမှာပ
ါရိုဟင်ဂျာဂျက်တဲမြန်မာနိုင်ငံကဘေးဒုက္ခအပေါ်အမေရိကန်ကြီးတုံ့ပြန်ဆောင်ရွက်မှုဆိုတဲ့ခေါင်းစဉ်နဲ့ဂျာတာပရီနေကအမေရိကန်အောက်လွှတ်တော်နိုင်ငံရဲ့ကော်မတီမှလုပ်တဲ့ကြားနာပွဲတွင်လူမျိုးတုံးတုတ်တင်ရှင်းလင်းမှုအဖြစ်တတ်မှတ်ပြောဆိုရေးနဲ့ပတ်သက်လို့ကော်မတီဝင်လွှတ်တော်အမတ်တွေကအမေရိကန်နိုင်ငံသားရေးဌာနတာဝန်ရှိသူတူကိုမေးခွန်းထုတ်ပြောဆိုခဲ့ကြတာပါ။ဒါနဝဲဘူဦးဆောင်လုပ်တဲ့နိုင်ငံသားရေးကော်မတီဥက္ကဋ္ဌကယ်လီဖိုးနီးယားပြည်နယ် Republican အောက်လွှတ်တော်အမတ် Ed Rice က
Just for the record myself and Mr. Engel this committee we identify this as full-fledged ethnic cleansing.
ကျွန်တော်နဲ့ Mr. Engel အနေနဲ့ရောဒီကော်မတီအနေနဲ့မှာမှတ်တမ်းတင်ဖို့ပြောမယ်ဆိုရင်ဒါကိုတကယ်လူမျိုးတုံးစုပြင်ရှင်းလင်းမှုအဖြစ်ကျွန်တော်တို့သတ်မှတ်ပါတယ်
။ဒါပေမဲ့လည်းကြားနာပွဲမှာအမေရိကန်အစိုးရကိုစားအစီရင်ခံတင်ပြပြီးမိကွန်းတွေကိုဖြေဆူခဲ့တဲ့အမေရိကန်နိုင်ငံသားရဲ့ဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာဒူးလက်ထောက်နိုင်ငံသားရဲ့ဝန်ကြီးပက်ထရစ်မာဖီကတော့သူ့အထက်ကနိုင်ငံသားရဲ့ဌာနအကြီးအကဲတွေဖြစ်တဲ့နိုင်ငံသားရဲ့ဝန်ကြီးရက်စ်တီလာဆန်ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးနီကီဟေလီတို့ပြောထားခဲ့မှုဒါတွေကိုပဲပြန်ကိုးကားပြီးတုံ့ပြန်ခဲ့ပါတယ်။လလောဆယ်မှာတိကျလုပ်ငန်းစဉ်တွေအဖြစ်လှုပ်ဆောင်နေကြတာရှိကြောင်းဘယ်သူတွေမှတာဝန်ရှိတယ်ဆိုတာကိုစမ်းစစ်နေကြောင်းပြောပြီ
း What we do know regardless of discussions about what to call it is that it's a human tragedy. Half a million people on the move across the border several hundred thousand
ဘယ်လိုခေါ်ဆိုမယ်ဆိုတာနဲ့ပတ်သက်ပြီးဆွေးနွေးချက်တွေဘယ်လိုပဲရှိရှိကျွန်တော်တို့သိတာကတော့ဒါဟာကြေကွဲွယ်လူသားဘေးဒုက္ခတစ်ခုပါပဲလူပေါင်းတန်းဝက်လောက်နေစားဖြတ်ကျော်ပြီးထွက်ပြေးသွားပါတယ်ပြည်တွင်းမှာအိုးအိမ်စွန့်ထွက်ပြေးရသူသိန်းနဲ့ချီပြီးရှိပါတယ်။အကြမ်းဖက်အခြေအနေတွေရပ်သွားစေဖို့လူသားစာနာမှုအကူအညီတွေပေးဖို့ဒါအပြင်နိုင်ငံတကာစံနှုန်းသတ်မှတ်ချက်တွေနဲ့ဆန့်ကျင်ပြီးရက်စက်တဲ့လုပ်ရက်တွေနဲ့ချိုးဖောက်မှုကျူးလွန်ခဲ့သူတွေကိုပို့ထုတ်ရေးအခုကိုပဲအေးအေးယူလှုပ်ဆောင်ဖို့လိုပါတယ်
။ကော်မတီဝင်တခြားလူတော်အမတ်တို့ကမစ္စတာမာဖီအနေနဲ့လူမျိုးတုံးတုတ်တင်ရှင်းလင်းမှုအဖြစ်တိတိကျကျသတ်မှတ်ပြောဆိုတာမျိုးမလုပ်တဲ့အပေါ်ဘဝင်မကျဖြစ်ပြီးနောက်ထပ်မေးခွန်းတွေထုတ်ခဲ့ကြပြီမဲ့လေမစ္စတာမာဖီကတော့ကြေကွဲွယ်လူသားဘေးဒုက္ခတစ်ခုဖြစ်တယ်ဆိုတာကိုပဲရက်ခံပြီးဖြေဆိုခဲ့ပါတယ်။လက်ရှိအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ပေါ်မှာပဲတနည်းအားဖြင့်အလေးပေးအာရုံစရမှာဖြစ်ကြောင်းဘာဖြစ်ခဲ့တယ်ဆိုတဲ့အတိအကျကိုသိနိုင်မှုဒါဟာအသေးအချာသုံးသပ်တွက်ချက်ပြီးစီစဉ်ထားတဲ့လုပ်ငန်းစဉ်ဖြစ်ကြောင်းအမေရိကန်ပြည်ထောင်စုအနေနဲ့ဒါကိုအားပေးထောက်ခံကြောင်းမစ္စတာမာဖီကပြောပါတယ်။အခုချိန်ထိတော့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကိုမြန်မာအစိုးရဘက်ကလက်မခံသေးပါဘူး။လက်ရှိမှာကိုပဲရခိုင်ပြည်နယ်မှာကုလသမဂ္ဂရောက်နေပြီးလူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေစတင်ဖို့အစီအစဉ်ဖြစ်နေပြီးဆိုတာမစ္စတာမာဖီကထည့်ပြောသွားပါတယ်
။ We've encouraged the government to invite senior UN figures to visit Burma, engage, discuss possible ways forward.And as the chairman
ကုလသမဂ္ဂအစီအမံတာဝန်ရှိသူတွေမြန်မာနိုင်ငံကိုလာရောက်ပြီးရှေ့ဆက်လှုပ်ဆောင်နိုင်ခြင်းနည်းလမ်းကိုဆွေးနွေးရေးဖိတ်ကြားဖို့အစိုးရကိုတိုက်တွန်းထားပါတယ်။ဥက္ကဋ္ဌကြီးပြောသွားသလိုပါပဲကုလသမဂ္ဂအနေနဲ့ရှေ့ဆက်လှုပ်ဆောင်နိုင်မယ့်နည်းလမ်းတစ်ခုကိုဖော်ထုတ်တာမှာနယူးယောက်မှာရှိတဲ့ကျွန်တော်တို့ရဲ့တန်အမတ်ကြီးနဲ့အဖွဲ့ဟာလ ုံညွင့်ရေးကောင်စီနဲ့ထဲထဲဝဝင်ပူးပေါင်းလှုပ်ဆောင်နေပါတယ်ပြည်သူ့မကအနေနဲ့ကလှုပ်လို့ရတဲ့ကဏ္ဍတွေအများအပြားရှိတယ်ဆိုတာကျွန်တော်အလေးအနက်ပြောချင်ပါတယ်လူသားချင်းစာနာမှုတာဝန်ယူတာဝန်ခံမှုလူအခွင့်အရေးစသည်အဖြစ်လှုပ်ဆောင်နိုင်ပြီးအဲ့ဒီကဏ္ဍအလုံးမှာကျွန်တော်တို့ဘက်ကတွန်းအားပေးနေပြီးတော့မြန်မာနိုင်ငံတွင်းမှာတက်ဆိုင်ရာကဏ္ဍအလိုက်အဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ဖို့လဲအားပေးနေပါတယ
်လူသားချင်းစာနာမှုအကူအညီတွေကိုအမေရိကန်တနိုင်ငံတည်းကပေးနေတာမဟုတ်တလို့တနိုင်ငံတည်းကပေးတာမျိုးလည်းမဖြစ်သင့်ဘူးလို့လူဦးရေဒုက္ခသည်နဲ့ရွှေပြောင်းနေထိုင်ရင်းဆိုင်ရာဒုလက်ထောက်နိုင်ငံခြားရေးဝန်ကြီး Mark Sturlar ကကြားနာပွဲတွင်ပြောသွားပါတယ်ပြည်ထောင်နိုင်ငံကအကူအညီဒေါ်လာ33သန်းခွဲပေးထားပြီးကျန်တဲ့နိုင်ငံတွေအနေနဲ့
Denmark provided $3.1 million, Australia $4 million, the European Union €3 million, Canada $2.1 million, South Korea $1.5 million,
ဒိမတ်ကဒေါ်လာ3.3 million dollars, Australia ကဒေါ်လာ4သန်း၊ဥရောပသမဂ္ဂကယူရို3သန
်း၊
ကနေဒါကဒေါ်လာ 2.1 သန်း၊တောင်ကိုရီးယားကဒေါ်လာ1သန်းခွဲ၊ဂျပန်ကဒေါ်လာ4သန်းနဲ့ Saudi Arabia ကဒေါ်လာ15သန်းကူညီထားပါတယ်။ဒါကအစပဲရှိပါသေးတယ်။အကူအညီပေးရေးဂရိကဝပြမှုဆိုင်ရာညီလာခံတရက်ကိုအောက်တိုဘာ23ရက်နေ့ကျလို့ရှိရင်ဂျနီဗာမှာကျင်းပနိုင်ခြေရှိတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးဆိုင်ရာညီနိုင်မှုမစ္စတာလော့ခော့ကမေတုံးကကြေညာထားပါတယ်။ဒါပေမဲ့အသေးစိတ်တော့မသိရသေးပါဘူး။အဲ့ဒီအချိန်ကြာရင်နောက်ထပ်အကူအညီပေးရေးဂရိပြုဖို့အဆင်သင့်ဖြစ်မလားဆိုတာကျွန်တော်မသိပါဘူး။ဒါပေမဲ့ဒီဝင်တော့ဝင်ပိုးကိုတခြားနိုင်ငံတွေလည်းကူညီတယ်ပိုးရေးတခြားဆိုးရွားတွေနဲ့လက်တွဲလှုပ်ဆောင်မှုတော့တေချာပေါက်ကျွန်တော်တို့အဆင်သင့်ရှိနေပါမယ်။
ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေမှပုံတင်ရေးဘင်္ဂလားဒေ့ရှ်အစိုးရကစပီးလုပ်နေတဲ့အပေါ်ကျေးဇူးတင်တဲ့အကြောင်းလဲမစ္စတာစတိုရလာကပြောသွားပါတယ်။ဒါသာဘရင်းလေးကလုပ်တဲ့ဂျာနာပွဲဟာအောက်လူတော်နိုင်ငံခြားရေးကော်မတီမှသတင်းနှစ်ပတ်တောင်မရှိသေးတဲ့အချိန်တွင်ဒုတိယအကြိမ်ဖြစ်ပါတယ်။စက်တင်ဘာလ28ရက်နေ့တုန်းကလည်းတစ်ကြိမ်လုပ်ခဲ့ပါသေးတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းတကယ်ဖွင့်ဆွေးနွေးပွဲတစ်ခုလုပ်ထားပြီးတိတ်မကြခင်မှာနောက်ထပ်ဆွေးနွေးပွဲတစ်ခုလုပ်မယ်လို့လက်ရှိအလှကြောက်ကထပြင်သစ်နိုင်ငံတန်မှတ်ကြီးကပြောထားပါတယ်ခင်ဗျာ
ကိုကျော်ကျော်သိမ့်တင်ပြခဲ့တာပါအခုလိုရိုဟင်ဂျာအရေးအမေရိကန်လွှတ်တော်ကြားနာပွဲမှာလူမျိုးတုံးတုတ်တင်ရှင်းလင်းမှုအသုံးနှုံးပြောဆိုဆွေးနွေးခဲ့ကြတဲ့အပေါ်မြန်မာအရေးကျွမ်းကျင်သူတချို့ကတော့တကယ်ဟုတ်မဟုတ်ဆိုတာစုံစမ်းစစ်ဆေးဖို့လိုတယ်လို့သုံးသပ်ပြောဆိုကြပါတယ်မိုင်းရင်နိုင်ကတင်ပြမှာပ
ါ Ethnic cleansing ဆိုတဲ့အတိတ်ပဲသတ်မှတ်ချက်အရာရခိုင်ပြည်နယ်မြောက်ပိုင်းကနေတစ်ဖက်ဘင်္ဂလားဒေ့ရှ်ကိုရိုဟင်ဂျာဒုက္ခသည်တွေအစုလိုက်ထွက်ပြေးရတဲ့အခြေအနေဟာမကိုက်ညီဘူးလို့အမေရိကန်အခြေစိုက်မြန်မာအရေးကျွမ်းကျင်သူဒေါက်တာတင့်ဆွေကသုံးသပ်ပါတယ်
။ Ethnic cleansing ကမဟုတ်လူမျိုးပြုံးတိရေးဆိုတာလူမျိုးစုတစ်ခုကိုပဲဖြစ်ပြီးတစ်ခုမကကိုပဲဖြစ်ဖြစ်အမေရိကန်ယူအက်ဒက်ရှိရှိနဲ့ပေးကြည့်ပြပြုံးအောင်လုပ်တယ်တတ်ပြစ်တယ်ဆိုတဲ့အတိပဲမျိုးကသာလျှင်လူမျိုးရေးပြုံးတိမှုဟိုထိုက်ပါတယ်အခုကိစ္စကတော့အဲ့လိုဖြစ်တယ်လို့ကျွန်တော်မယုံကြည်ပါဘူးခင်ဗျ။လုံုံရေးရရှင်းလင်းရတာအစိုးရကြောင့်ကြောင့်လို့ထွက်ပြေးကြတယ်ဆိုတဲ့ကိန်းကဏ္ဍနေတာမရပါဘူး
။မြန်မာအစိုးရဘက်ကလည်းရိုဟင်ဂျာအရေးနဲ့ပတ်သက်လို့လူမျိုးတုံးတုတ်တင်ရှင်းလင်းမှုဖြစ်ဆွဆွဲတတ်မှတ်ပြောဆိုချက်တွေအပေါ်မှာမဟုတ်မှန်ကြောင်းပြင်းပြင်းထန်ထန်ပြန်လည်ညှင်းဆူထားတာပါ။ဒါကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းမှာဘာတွေဖြစ်ခဲ့တယ်လဲဆိုတဲ့အခြေအနေတွေရှင်းရှင်းလင်းလင်းသိဖို့လွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့မျိုးကိုတွားခွင့်ပြုတင်ကြောင်းAmerican ပြည်ထောင်စု California ပြည်နယ်အခြေစိုက်ရှမ်းစာပင်နဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကပြောပါတယ
်။မြန်မာအစိုးရအနေနဲ့ကတော့သူတို့ကတော့ပြောတယ်လေ။သူတို့အနေနဲ့ကသူတို့လူမျိုးသုံးတက်ဖြတ်မှုမလုပ်ဘူး။နောက်ပြီးတော့မောင်းထုတ်တာလည်းမဟုတ်ဘူး။အာသူတို့ဟာသူတို့ထွက်ပြေးတာ။ဆိုတော့ဘာလို့ထွက်ပြေးတယ်လဲဆိုပြန်ကြည့်ရ။ဒီမှာကြောက်လို့ပြေးတာပဲ။ဆိုတော့ဒီမှာကြောက်လို့ဆိုဘလူကတက်လို့ပြေးတယ်လဲဆိုတာအဲ့ဒီမှာပြန်ကြည့်ရမယ်။ဆိုတော့တက်တဲ့လူကဘတူလေ။ဆိုတော့ဒါကြောင့်မို့သူတို့ဒီမှာကြောက်လို့ထွက်ပြေးသွားတာပဲ။ဘဒူရတေခံလဲဆိုတာအဲ့ဒါကိုစုံစမ်းဖို့အရေးကြီးတယ်အခုအိမ်ဒီမီရှုသွားတဲ့အိမ်တွေလည်းမရှိတော့ဘူးဆိုတာလည်းသူတို့အနေနဲ့ကတွေ့ခဲ့တယ်တန်တမန်တွေလည်းတွေ့ခဲ့ပြီဆိုတော့ကအကောင်းဆုံးကတော့တကယ် investigation team တကယ်စုံစမ်းစစ်ဆေးတဲ့အဖွဲ့ကိုအာလွတ်လွတ်လပ်လပ်စုံစမ်းစစ်ဆေးနိုင်ဖို့ဝင်ခွင့်ပေးရမယ် United Nation ကပဲဖြစ်ဖြစ်ဘယ်အဖွဲ့အစည်းကပဲဖြစ်တကယ်လွတ်လပ်တဲ့အဖွဲ့အစည်းတစ်ခုကိုတော့ခွင့်ပေးဖို့လိုတယ်လို့ကျွန်တော်မြင်တယ်
။ကျန်းမာပွဲကိုဥဆောင်ပြုလုပ်တဲ့နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌကယ်လီဖိုးနီးယားပြည်နယ် Republican အောက်လွှတ်တော်အမတ် Ed Rice ကတော့ လာပိုင်းအတွင်းလူဦးရေတန်တဝက်ညီပါနေရက်စွန့်ခွာထွက်ပြရတဲ့အခြေအနေကိုလူမျိုးတုံးတုတ်တင်ရှင်းလင်းမှုဖြစ်အတိအကျသတ်မှတ်ကြောင်းပြောဆိုခဲ့ပါတယ်လက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီကတော့
Certainly, there's a great prejudice against the people calling themselves Rohingya, and they want them out. ဒီကတော့သူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်ကြတဲ့သူတွေပေါ်မှာမနှိမ့်မြို့တဲ့အစွဲလမ်းနေနဲ့ပြင်းထန်ပြောနေကြပါတယ်။သူတို့ကိုတိုင်းပြည်ကနေပြီးတော့ထွက်သွားစေခြင်းနဲ့သူတို့ရဲ့မူရင်းဒေသဖြစ်တဲ့ဘင်္ဂလားဒေ့ရှ်ကိုပြန်သွားဖို့အမြဲပြောနေကြပါတယ်။ဒါမျိုးကိုမြန်မာနိုင်ငံကလူတွေကထပ်ခါတလဲလဲပြောနေကြတာပါ။အဲဒါကြောင့် ethnic cleansing လို့ကျွန်တော်ထင်ပါတယ်လူတိုင်းကသူတို့ကိုထပ်သွားစေခြင်းနေကြသလိုလူတွေအများကြီးလည်းထပ်သွားကြပါတယ်ဒုက္ခတွေတန်းတဝက်လောက်ရှိသွားပြီဆိုတော့ဒါဟာမြန်မာနိုင်ငံမှာရှိတဲ့ရိုဟင်ဂျာလူဦးရေတဝက်လောက်လို့ပြောလို့ရနိုင်ပါတယ်ကျွန်တော်ပါဝင် Patrick Mafia လူတိုင်းလူကျင်တာကတော့လူသားချင်းစာနာမှုနဲ့နေရာချထားဖို့အခုလိုအခြေအနေဆိုးမျိုးမကြုံရဘဲနဲ့ဒါကိုပြန်လည်နေရာချထားဖို့လိုလားပါတယ်ဒါကိုအကောင်းဆုံးဖြစ်အောင်ဘယ်လိုလုပ်ကြမလဲဆိုတာကအဓိကပြဿနာပါ
အော်တိုဘာလ3ရက်နေ့ကထုတ်ပြန်တဲ့ရခိုင်မြောက်ပိုင်းတန်တမန်ခီးစဉ်ကြေညာချက်မှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့အကြက်အတဲကိုဖြေရှင်းဖို့အတွက်လူခွင့်ရေးချိုးဖောက်မှုနဲ့ပတ်သက်တဲ့ဆွဆွဲချက်တွေကိုကျွမ်းကျင်ပညာရှင်တွေစုံစမ်းနိုင်ရေးကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကိုဝင်ခွင့်ပြုဖို့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေ
အတားအဆီးမရှိဝင်ရောက်ခွင့်ပြုဖို့နဲ့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရရင်စိတ်ချလုံခြုံစွာနဲ့ပြန်လာနိုင်ရေးစီစဉ်ပေးဖို့စတဲ့ချက်တွေကိုမြန်မာအစိုးရကိုတိုက်တွန်းထားပါတယ်ရှင်။အမေရိကန်အောက်လွှတ်တော်အတွင်းကြားနာပွဲပေါ်သုံးသက်ချက်တွေကိုမှတ်ရင်ကျင်းနိုင်ကစူးစီးတင်ပြခဲ့တာပါ။မကြာခင်မှာစပိန်နိုင်ငံကတလိုနီးယန်းဒေသကလွတ်လပ်ရေးကြေညာတော
မိသားစုကကလေးငယ်တွေရဲ့ပညာသင်ကြားရေးအခြေအနေအခက်အခဲတွေကို VOA သတင်းတော့မအေးမာကပြောပြမှာပ
ါ။ထိုင်းမြန်မာနယ်စပ်ကရွှေပြောင်းစာတင်ကြောင်းပေါင်း80နီးပါးမှာဆရာဆရာမပေါင်း800ကျော်ကကျောင်းသားကျောင်းသူပေါင်း14000နီးပါးကိုစာတင်ကြားပေးနေတာဖြစ်ပါတယ်။အောက်တိုဘာလ5ရက်နေ့ဟာကမ္ဘာဆရာများနေ့ဖြစ်တဲ့အတွက်ထိုင်းမြန်မာနယ်စပ်မှာလည်းရွှေပြောင်းဆရာဆရာမများအစီအုံကအခမ်းအနားပြုလုပ်ခဲ့ပြီးနှစ်နှစ်တကြိမ်မှာကျင်းပပြုလုပ်လေ့ရှိတဲ့အလုံးမှုဆောင်တည်ရွေးချယ်ပွဲကိုလည်းပြန်လည်ရွေးချယ်ခဲ့ပါတယ်။အလုံးမှုဆောင်ဖြစ်ရွေးချယ်ခံရတဲ့ဆရာမန်းရွှေနှင်းကတော့ရွေးကောက်ပွဲနဲ့ပတ်သက်လို့အခုလိုပြောသွားပါတယ်
။မနေ့ပိုင်းမှာတော့ကမ္ဘာဆရာများနေ့အခမ်းအနားလုပ်ပါတယ်။ကမ္ဘာဆရာများနေ့အခမ်းအနားပြီးတဲ့နောက်ကျွန်တော်တို့ဒီအလုံးမှုဆောင်တည်ကိုပြန်လည်ရွေးကောက်တာပေါ့နော်။အဲ့ဒါလုပ်ပါတယ်။
ရှိပြောင်းဆရာဆရာမတွေဟာထောက်ပံ့ခြင်းအနည်းငယ်နဲ့သာလုပ်နေကြရတာဖြစ်ပြီးဆရာဆရာမတွေရဲ့အခက်အခဲတွေအကြောင်းကိုတော့အလုံးမှုဆောင်ဖြစ်ရွေးချယ်ခံထားရတဲ့ဒေါ်ရွှေစင်ဝင်းကအခုလိုပြောသွားပါတယ
်ခက်ခဲရတော့အဓိကကတော့ဒီလမ်းနီးစင်တာတွေမှာဆရာဆရာမလို့ပြောပေးမယ်ဆရာဆရာမဖြစ်ကြောင်းကိုထိုင်းဘက်ကကောမြန်မာအစိုးရဘက်ကကောတရားဝင်အစီအမံသူကမရရှိသေးပါဘူးဆရာဆရာမတွေကဒီလုံခြုံရေးသဘောအခုလက်ရှိလုံခြုံရေးသဘောရတည်ငြိမ်မှုမရှိတော့ကျောင်းရှင်မှုရှိတယ်လို့ကလေးတွေကလည်းပုံစံရေးအရချွတ်ကြောင်းများတယ်။ဆရာဆရာမတွေရဲ့ပုံဝါရက်ကြီးသူတို့ရဲ့အစာဝတ်နေရေးပေါ့နော်။အတွက်ကိုလာစာလို့ခေါ်လို့မရတဲ့စိုင်းတင်ပေါ့။ထောက်ပံ့ကြီးတွေကလည်းပုံမဲ့ရရှိနေပါတယ်ပေါ့။အလူရှင်တွေကပြည်ရင်းကိုသာစိတ်ဝင်စားအားစိုက်ပြီးတော့ဒီချွတ်ကြောင်းတွေကမှအလူရှင်တွေကတကယ်တည်းရော့ပါသွားတယ်။ရက်ကြီးကလည်းသင်ဖုံးမှုတစ်ခုဖြစ်နေပါတယ်။
ထိုင်းမြန်မာနယ်စပ်မှာတော့ရွှေပြောင်းလို့သမားတိမ့်တဲ့ချီရှိပြီးအချို့ကတော့ပြင်းရွံ့ပါပြီးအသိပညာနည်းတာတွေစားဝတ်နေရေးမပြေလည်တာတွေကြောင့်ကလေးတွေကိုကြောက်ဆက်မထားနိုင်တော့တဲ့အတွက်စိုက်ခင်းနေတဲ့စိတ်ယုံလုံယုံတွေမှာကလေးလို့သမားတွေလည်းရှိနေတာပါတက်ခိုင်တွင်းမှာကလေးဥယျာဉ်9000ထက်မနည်းရှိနေပေမဲ့ရွှေပြောင်းစာတင်ကျောင်းတွေမှာကျောင်းသား14000ခန့်နဲ့ထိုင်းကျောင်းမှာတော့ကျောင်းသား8000လောက်ပဲစာတင်ကြားနိုင်တာဖြစ်ပါတယ်အသက်ရွယ်ကြီးတဲ့ဆရာဆရာမ20ခန့်ကိုလည်းဗုဒ္ဓဘာသာဝင်တွေရဲ့ဓလေ့ထုံးစံနဲ့အတူအသက်ငယ်တဲ့ဆရာဆရာမတွေကကရော့ကြတာတွေလည်းလုပ်ခဲ့ပါတယ်။ကမ္ဘာဆရာများနေ့အခမ်းအနားကိုထိုင်းပညာရေးဝန်ကြီးဌာနကတာဝန်ရှိသူတွေ၊ကျေးရွာအုပ်ချုပ်ရေးအဖွဲ့ဝင်တွေ၊မြန်မာပြည်တွင်းကတက္ကသိုလ်ဆရာဆရာမများတက်မကကကိုယ်စားလှယ်တွေ၊ရှေ့ပြောင်းပညာရေးလုပ်နေသူတွေပါဝင်လူဦးရေ900ကျော်တက်ရောက်ခဲ့ပါတယ်ရှင
်။ VOA သတင်းတော့မအေးမရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုနားဆင်ရပါမယ်။ စပိန်နိုင်ငံမှာကိုယ်ပိုင်အုပ်ချုပ်ခွင့်ရကက်တာလိုနီးယားနယ်ကအစောဆုံးတနင်္လာနေ့မှာလွတ်လပ်ရေးကြေညာမယ်လို့မျှော်လင့်ရချိန်မှာပဲစပိန်ဗဟိုအစိုးရနဲ့ကက်တာလိုနီးယားနယ်အစိုးရတို့ကြားနိုင်ငံရေးပြဿနာကိုဆွေးနွေးအဖြေရှာကြဖို့ EU ဥရောပသမဂ္ဂကတိုက်တွန်းနေပါတယ်။ဒါပေမဲ့စပိန်မှာဖြစ်နေတဲ့ပြဿနာမှာ EU ကဝင်ရောက်ဖြေရှင်းပေးဖို့တွန်းဆုတ်နေပါတယ်။ဘာကြောင့်ပါလဲ။မတ်ဆူမြတ်မွန်ကဆက်ပြီးတင်ပြပါမယ်။
စပိန်နိုင်ငံအရှင်းမြောက်ပိုင်းမှာတည်ရှိတဲ့ကိုပိုင်အုပ်ချုပ်ခွင့်ရကက်တာလိုနီးယားနယ်မှာအောက်တိုဘာလ၁ရက်နေ့ဆန္ဒခံယူပွဲကနေတီးခြားလွတ်လပ်တဲ့နိုင်ငံအဖြစ်ရပ်တည်ဖို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်မှာစပိန်ရဲ့နိုင်ငံရေးပြဿနာကတနေ့နဲ့တနေ့ဆိုးလာနေပါတယ်။စပိန်အစိုးရကဒီဆန္ဒခံယူပွဲကိုတရားမဝင်ဘူးလို့သတ်မှတ်ထားသလိုရလဒ်ကိုလည်းအတိအမှန်မပြုပါဘူး။ကက်တာလန်လွှတ်တော်ကနေတနင်္လာနေ့မှာကက်တာလိုနီးယားလွတ်လပ်ရေးကြေညာမယ်လို့စီစဉ်ထားချိန်မှာတနင်္လာနေ့လွှတ်တော်ကိုဖျက်သိမ်းဖို့စပိန်ဖွဲ့စည်းပုံတရားရုံးကကြာတာပြေးနေတုန်းကအမိန့်ထုတ်ခဲ့ပါတယ်။ကက်တာလိုနီးယားပြဿနာရှေ့မတိုးနောက်မဆုတ်ဖြစ်နေချိန်မှာစပိန်အစိုးရနဲ့ကက်တာလန်အာဏာပိုင်တွေကြားဆွေးနွေးအဖြေရှာဖို့ EU ဥရောပသမ္မတအကြီးအကဲတွေကတောင်းဆိုနေကြပါတယ်။အဲ့လိုဆွေးနွေးပွဲဖြစ်လာဖို့ EU ကကြားဝင်ပေးဖို့လိုတယ်လို့ကက်တာလန်အာဏာပိုင်တွေဘက်ကလည်းပြောနေပါတယ်။ EU ဘက်ကဝင်ပါမှသာဆွေးနွေးပွဲဖြစ်လာနိုင်မယ်လို့ကက်တာလိုနီးယားရဲ့မြို့တော်ဘာစလိုနာမြို့တော်ဝန်အာဒါကိုလာဦးကအခုလိုပြောကြပါတယ်
။ Esa plataforma de diálogo nos parece más posible si
EU အနေနဲ့တက်ကြွတဲ့နေရာကနေဆွေးနွေးပွဲဖြစ်အောင်ကြားဝင်ညှိပေးဖို့လိုတယ်လို့ကျမတို့ယုံကြည်ပါတယ်။ EU ရဲ့ကြားဝင်မှုလိုတယ်ဆိုတာအရင်ကတည်းကကျမတို့ပြောခဲ့ပြီးပါပြီ။အခုလက်ရှိဖြစ်နေတဲ့အခြေအနေပေါ် EU ကလည်းကျမတို့လိုစိုးရိမ်နေတယ်ဆိုတာရှင်းပါတယ်။ဆွေးနွေးနိုင်ဖို့က EU ပါဝင်မှသာဖြစ်နိုင်မှာပါ။တရားဝင်ကြားဝင်စစ်ဆက်ပေးတာမျိုးမလိုပါဘူး။ပြပောင်းဆောင်ပါဝင်တဲ့အထူးလုပ်ငန်းအဖွဲ့မျိုးဥရောပကော်မရှင်ကပံ့ပိုးပေးနိုင်ပါတယ်။စပိန်မှာဖြစ်နေတဲ့ပြဿနာကို EU ကပြည်တွင်းရေးပြဿနာအဖြစ်သဘောထားပြီးဝင်ရောက်ဆွတ်ဖက်ဖို့လိုလားပုံမရပါဘူး။ဒီနေ့ကနေ့ကကျင်းပခဲ့တဲ့ဆန္ဒခံယူပွဲအတွင်းမဲလာပေးသူတွေအပေါ်ရဲတပ်ဖွဲ့ဝင်တွေကကြမ်းကြမ်းတမ်းတမ်းကင်တွယ်တားဆီးခဲ့တဲ့အပေါ် EU ကအပြစ်တင်ခဲ့ပေမဲ့ဒီဆန္ဒခံယူပွဲဟာတရားမဝင်ဘူးလို့ပြောကြားထားပါတယ်။ကက်တာလိုနီးယားကတီးခြားလွတ်လပ်တဲ့နိုင်ငံအနေနဲ့ရပ်တည်မယ်ဆိုရင် EU ဥရောပသမ္မဂရဲမှပါမမဟုတ်ဘူးလို့ဥရောပကော်မရှင်ကကြေညာထားပါတယ်။စပိန်ပြည်ထနာဟာ EU ကိုပါကြရက်ရိုက်ခတ်လာနေတဲ့အတွက် EU ကကြားဝင်ဖြည့်ရှင်းပေးဖို့ဖိအားတွေတိုးလာလိမ့်မယ်လို့ Australia နိုင်ငံ Melbourne မြို့ RMIT တက္ကသိုလ် European Center ကဥရောပရေးရာကျွမ်းကျင်သူ Bruce Wilson ကသုံးသပ်ပါတယ်
။ The EU is very reluctant to intrude because these are clearly internal mattersto one particular member state
and the dadna EU foreign နိုင်ငံတစ်ခုရဲ့ပြည်တွင်းရေးဒဒနာဖြစ်နေတဲ့အတွက် EU ကဝင်ဆွတ်ဖို့စိတ်တွန်းဆုတ်နေပါတယ်ဒီလိုကိစ္စမျိုးမှာပြည်တွင်းပြည်ထနာကိုပြည်တွင်းမှာသာပဲဆင်ရမယ်ဆိုတော့ဆင်းလင်းတဲ့မူကို EU ကကင်ဆယ်ထားပါတယ်ပြည်ထနာတွေအစည်းအဝေးတွေမူပေါင်းတွေမှာနိုင်ငံတစ်ခုတည်းပို့ပြီးပတ်သက်နေတော့မှသာ EU ကပါဝင်မယ်ဆိုတော့မူပါ EU အဖွဲ့ဝင်အချင်းချင်းကြားဖြစ်နေဆိုရင်တော့ကြားဝင်ပါလိမ့်မယ်ဒါပေမဲ့အခုဟာကနိုင်ငံတစ်ခုတည်းမှာဖြစ်နေတဲ့ပြဿနာမျိုး EU ကဝင်မပါခြင်းပါဘူး EU သဘောတူညီချက်အရလည်းလူပိုင်ခွင့်မရှိပါဘူးဒါပေမဲ့နိုင်ငံရေးအရစပိန်မှာဆင်မတိုးနောက်မဆုတ်ဖြစ်နေမယ်ဆိုရင်တော့ EU ကကြားဝင်ပါဖို့ဖိအားတွေပို့တိုးလာနိုင်ပါတယ
်လက်ရှိစပိန်ရဲ့နိုင်ငံရေးပြဿနာကိုမရှင်းရင် EU အပေါ်စိုးရိမ်စရာကောင်းတဲ့တက်ရောက်မှုတွေရှိလာနိုင်တယ်လို့လည်းသူကပြောပါတယ်ကက်တာလိုနီးယားသာစပိန်နိုင်ငံကခွဲထွက်ပြီးတီးခြားလွတ်လပ်တဲ့နိုင်ငံဖြစ်လာမယ်ဆိုရင် EU ရဲ့မှာမပါတဲ့နိုင်ငံတစ်ခုဖြစ်လာမှာမို့လေးနက်တဲ့ကိစ္စဖြစ်တယ်လို့ဥရောပရေးရာကျွမ်းကျင်သူ Bruce Wilson ကပြောပါတယ
် In the immediate outcome Catalonia would be a separate European nation outside the European Union This of course is a serious issue because
ချက်ချင်းဖြစ်လာမယ်ရလကတော့ကက်တာလိုနီးယားဟာဥရောပသမဂ္ဂအဖွဲ့ဝင်မဟုတ်တဲ့ဥရောပနိုင်ငံတစ်ခုဖြစ်လာပါလိမ့်မယ်ဒီကိစ္စကစိတ်ကိုလေးနက်ပါတယ်ဘာလို့လဲဆိုတော့ Scotland ကလည်းအလားတူခွဲထွက်ကျင်တဲ့အနေအထားမျိုးမှာရှိနေပါတယ်။အခုကိစ္စမှာဒါကအဓိကစိုးရိမ်စရာဖြစ်နေတာပါ။ဒါကြောင့် EU အနေနဲ့ fake ကိုစတိထားနေရပါ
။ဥရောပသမဂ္ဂရဲ့မှာစတုထမြောက်စီးပွားရေးအင်အားအကြီးဆုံးစပိန်နိုင်ငံကနေကက်တာလိုနီးယားခွဲထွက်မဲ့ပြဿနာကြောင့် Euro ငွေကြေးတန်ဖိုးမငြိမ်မသက်ဖြစ်နေသလိုစပိန်နိုင်ငံမှာယင်းနှိမ့်နှံသူတွေရဲ့ယုံကြည်မှုလည်းထိခိုက်နေပါတယ်။ကက်တာလိုနီးယားနယ်ရဲ့အကျွေးယူနိုင်တဲ့စီးပွားရေးခိုင်မာမှုအနေအထားကိုအဆင့်လျှော့ချဖို့စဉ်းစားနေပြီလို့နိုင်ငံတကာမှာအကျွေးယူနိုင်မဲ့စီးပွားရေးကြံ့ခိုင်မှုကိုစမ်းစစ်နေတဲ့ Standard & Poor's ဘဏ္ဍာရေးကုမ္ပဏီကလည်းပြောထားပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေညနေ1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA ရဲ့တောက်ကြနေမနက်ခင်းအစီအစဉ်လေးကိုမနက်9နာရီအထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 kilohertz 633ညလိုင်းဒိုမီတာ40လိုင်းဒိုမီတာ50နဲ့လိုင်းလတ်190တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အင်္ဂလိပ်သင်ခန်းစာနဲ့ဒုကျမရေးကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့တိုင်းရင်းသတင်းလွှာတင်ဆက်တဲ့အခါမှာတော့
အဲခေတ်ကလာပြောင်းလဲလာတဲ့အတွက်နဲ့နော်။ဘဝတွေလည်းရှားပါတယ်အတွက်နဲ့တော့ကြောင့်ကျွန်တော်ရိုးရာခင်တန်းပို့တယ်မလို့တာလည်းများတယ်နဲ့
။တိုင်းသားဒေသတွေမှာရိုးရာရင်ကျေးမှုဘယ်လိုကွယ်ပြောက်ခံနိုင်ပြီလဲဆိုတဲ့အကြောင်းလေးကိုနောက်ပိုင်းနားဆင်ရပါမယ်။အခုတော့နန်းနဲ့ခင်အင်္ဂလိပ်သင်ခန်းစာကိုနားဆင်ရအောင်ပါ။American Indian 3 English သင်ခန်းစာကိုဒေါ်လလတန်းတင်ပြမှာပ
ါဒီနေ့မြင့်တဲ့တင်ပြပေးမယ့် item အသုံးကတော့
back burner
ဖြစ်ပါတယ်စာလုံးပေါင်းက B A C K back ကနောက် B U R N E R burner ကနိဗ္ဗာန်ဆိုတော့စခိုက်ထုံရဲ့ဓာတ်ရိုက်ဒီပေကအနောက်ဘက်မှာရှိတဲ့မိဖို့ပေါ့အိမ်မှာမိဖို့ကြောင့်ဝင်ကြသူတွေသိကြမှာပါအထူးသဖြင့်ခင်မီ gas ဒါမှမဟုတ်ရက်စီမိဖို့တွေဆိုရင်အများအားဖြင့်လေးဖို့တွေဖြစ်ကြတာများလေတော့အများအားဖြင့်ချက်လေရှိတာကရှေ့ကနှစ်ဖို့ဖြစ်ပါလေအရင်ကျက်စီကျင်နာကိုရှေ့မှာထားချက်ပြီးအရင်မလိုတဲ့ဟာကိုတော့နောက်မှာထားပြီးအချိန်ကမှချက်တော့မင်းလို့ထားလိရှိတာတော်ရရှိများအသိပါဒီတိုင်းမှာပဲback burner ရဲ့ idiom အဓိပ္ပာယ်ကကိစ္စတစ်ခုကိုအရေးမကြီးတဲ့အနေအထားမျိုးနောက်မှလုပ်မယ့်အနေအထားမျိုးဦးစားပေးလုပ်မယ့်အနေအထားမျိုးမရှိတာတနည်းတော့ဘေးဖယ်ထားတာခဏအသာထားတဲ့အခြေအနေမျိုးကိုဆလိုတာဖြစ်ပါတယ်ဒီတော့နှစ်ပတ်သက်လို့ George Group ပေးတဲ့ဥပမာကိုနားဆင်ကြကြရအောင
် The health care issue was put on the back burner by the candidate so this made the votersvery unhappy
ကျမရေးပြုစုဆောင်ရှောက်မှုကိစ္စကိုအဲ့ဒီကိုစလေကအာမပေးဘူးလေနောက်မှထားတယ်ဒါကြောင့်မဲဆန္ဒရှင်တွေကတိတ်သဘောမတွေ့ကြဘူးလို့ထိပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The healthcare issue was put on the back burner by the candidate so this made the voters very unhappy
ကိစ္စတစ်ခုကိုအရေးမကြီးတဲ့အနေအထားမျိုးနောက်မှလုပ်မယ့်အနေအထားမျိုးဦးစားပေးလုပ်မယ့်အနေအထားမျိုးမရှိတာတနည်းတော့ဘေးဖယ်ထားတာခဏအသာထားတဲ့အခြေအနေမျိုးကို idiom အသုံးရဘယ်လိုပြောမလဲ
back burner
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်တို့လလတန်းပို့ချတဲ့ idiom သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်ခဲ့ရပြီးအခုတခါတော့ကျမ်းမာရေးခန္ဓာဖြစ်ပါတယ်ဒီတစ်ပတ်မှာအေးအေးမီနှာစေးချောင်းဆိုးတဲ့အကြောင်းကိုတင်ပြထားပါတယ်ဒီအကြောင်းမြန်မာနိုင်ငံဆရာအောင်များအသင်းကဒေါက်တာမြင့်ဦးကိုကိုဝင်းမင်းမေးမြန်းတင်ပြထားတာပ
ါဟုတ်ကဲ့ဒေါက်တာမြင့်ဦးခင်ဗျာကျွန်တော်တို့အခုအချိန်မှာဒီချောင်းဆိုးဒီနှာစေးတာပေါ့ဆရာနော်အသက်ရှင်ကမ်းကြောင်းဟိုဒီကိုဝင်းတဲ့ယောဂတွေကအဖြစ်များတယ်လို့ကြားပါတယ်ဆရာဘယ်လိုအနေထားရှိလဲ
ဟုတ်ကဲ့အရင်တော့ကျွန်တော်တို့ H1N1 ယောဂကိုကြောက်ပြီးတော့ပေါ့နော်ဒီဆိုတော့တုတ်ကွေးပေါ့နော်အဲ့တော့ဒီအခုက H1N1 ကညော့နေသွားပြီးတော့တာမန်အေးမီနှာစေးချောင်းဆိုးတွေပေါ့နော်အဲ့ဒါကြီးတော်တော်များများကြံခဲ့တာပေါ့အဲ့တော့အခုကလေးငယ်တွေမှာကချောင်းဆိုးနဲ့တော်တော်နဲ့မပြောက်ဘူးနှာမွန်နေပေါ့နော်အဲ့တော့ကျွန်တော်တို့ဆရာဝန်တွေခေါ်နေကတော့သက်ရှူလမ်းကြောင်းအပေါ်ပိုင်းမှာဖြစ်တဲ့ယောဂပေါ့ဒီပြွန်နေနဲ့ဆိုတာနှာခေါင်းကနေအပေါ်ပိုင်းမှာဖြစ်တဲ့ယောဂမျိုးပေါ့နော်အဲ့ဒါကြောင့်လူတွေကနှာစေးရဲချောင်းဆိုးတယ်နှာခေါင်းပိတ်တယ်နှာရည်ကျတယ်ခေါင်းကိုက်တယ်ပေါ့မျက်ရိုးတွေကိုက်တယ်အဲ့ဒီကနေမှခုနအဆုတ်လေးပြောဆိုတော့ဆုံးဆော်တဲ့ခါကျခဏခဏချောင်းဆိုးတာပေါ့တခုခုနကအသက်ရှူလမ်းကြောင်းအောက်ပိုင်းကျတော့အဆုတ်ပါပါဖြစ်တာဒါကြောင့်နမိုနီးယားတို့အဆုတ်ပြီးတဲ့နာတို့အဲ့လိုမျိုးပေါ့အခုဖြစ်တာကအဆုတ်နမိုနီးယားတွေမဟုတ်ဘဲနဲ့ ဒါအသက်ရှူလမ်းကြောင်းမှာပိုးဝင်တဲ့လက္ခဏာပိုးဆိုတာကဗိုင်းရပ်စ်ပိုးလည်းဖြစ်နိုင်တယ်ဘက်တီးရပိုးလည်းဖြစ်နိုင်တယ်အဲ့ဒါတွေကအခုတော်တော်များများကလေးသင်ငယ်တွေရောတချို့လူကြီးတွေမှာရောနေ့စဉ်လို့ကျွန်တော်ချောင်းထိုးတယ်ချောင်းထိုးတဲ့လေပင်ထဲမှာရားတယ်လေပင်ထဲမှာနာတယ်အဲ့လိုနဲ့ကျွန်တော်တို့ဒီလူနာတွေဆက်ပြီးတော့ကြံနေရတယ်တွေ့ရပါတယ
်ဟုတ်ကဲ့ဆရာဒီအသက်ရှူလမ်းကြောင်းအပေါ်ပိုင်းမှာပို့ဝင်တဲ့ယောဂါတွေအဖြစ်များနေတာပေါ့ဆရာနော
်ဟုတ်ပါတယ်ခင်ဗျဟုတ်ပါတယ်အ
ဲ့တော့ဆရာဘာကြောင့်အခုလိုအချိန်မှာဒီယောဂါအဖြစ်များတာလဲ
အခုဆရာရာပြလည်းပြောင်းပြီးစူထိုင်းတာတွေများတယ်ဒီပူလိုက်မိုးရွာလိုက်ပေါ့နော်ဒါတွေဆိုတော့ပတ်ဝန်းကျင်အနေထားကလုံဆော့လာအဲ့တမားစုကတော့ဗိုင်းရပ်စ်ပို့ပေါ့နော်ဗိုင်းရပ်စ်ပို့ဆိုတော့ကျွန်တော်ကဘက်တီးရီးယားပိုးတဲ့ဆီတွေပေးစရာမလိုဘဲနဲ့ဒါပေမဲ့ရစ်ကြလာတော့ကျွန်တော်ကဒါကိုဘက်တီးရီးယားဝင်လာတယ်လို့ကျွန်တော်ယူဆတာပေါ့နော်အကူဘွန်ကိုက်တက်ဆိုတာဒီလေပြွန်ကြီးတွေရောက်တာပေါ့အဲဒီအောင်လဲကျွန်တော်အုံအုံနဲ့တိတ်ထွက်လာပြီးတော့သိပ်မထွက်ဘူးချောင်းကြောက်ပြီးဆိုးပြီးကြံခဲ့တာလိုင်လိုင်ကြီးနဲ့ဆိုးပြီးကြံခဲ့တာအဲအဲ့လိုမျိုးကြကျွန်တော်ဒီရက်၄ရက်တည်းကြာပြီးဖြစ်တဲ့လူတွေကြတော့ကျွန်တော်ပိုးသက်စင်တွေပြရပါဘက်တီးရီးယားပိုးတွေပါဝင်လာတဲ့သဘောပေါ့နော်တချို့လည်းအဖျားနဲ့ဆက်နေတယ်တချို့လည်းအဖျားမရှိဘူးချောင်းကြီးပဲဆိုးနေတယ်၂ရက်၃ရက်၄ရက်မကောက်တဲ့ဆိုးတယ်ဒီချောင်းဆိုးတွေကတာမန်အခုချောင်းဆိုးပျောက်စေးတွေနဲ့မတက်တာအောင
်ဟုတ်ကဲ့ဆရာကြီးအခုလိုဒီ virus ပိုးဖြစ်စင်မှာတော့ဘလို့လိုခန္ဓာကိုယ်ရဲ့ဒီကိုယ်ခံအားနဲ့ကြောက်နေပြီမဲ့အခုလို bacteria ဝင်လာရင်တော့ပရိစီဝါစေးလိုလာတာပေါ့ဆရာနော်အဲ့တော့ဒီနေရာမှာဆရာကြီး virus ပိုးကနေပြီးတော့ bacteria ကိုပြောင်းသွားလို့ရှိရင်ဆရာကပြောတဲ့ဒီချောင်းဆိုးတာကိုလှိုင်နှံပါလာတာ၄-၅ရက်ကြာလာတာအပြင်းပေါ့တခြားကိုယ်ရဲ့လက္ခဏာတွေရောရှိလားဆရာ
အခုဒီကကျွန်တော်တို့ပြောတယ်ပေါ့ဒီအသက်ရှူလမ်းကြောင်းအပေါ်ပိုင်းဖြစ်တဲ့ခါကျတော့မျက်စိတွေနာလာမျက်စိတွေတင်းလာပြီးပါလို့နားထဲမှာပေါ့နော်နားပြည်နေတာတွေပါဖြစ်တယ်လေဝင်နာရံနေသွားကြိုက်တာအဲ့လိုမျိုးတွေပေါ့နော်အဲအဲ့ထဲကနေပြီးတော့သက်ရှူလမ်းကြောင်းတွေကိုကျွန်တော်ကြာဆက်သွားတာပေါ့နော်အဲ့တော့ကျွန်တော်အဲ့ဒီလက္ခဏာတွေလိုက်ရှာတာပေါ့ဒီလူနာမှာနာခေါင်းနာပိတ်ပေါ့ထိတ်ခတ်နာလို့ခေါ်တဲ့ဒါတွေများကြံခဲ့သလားပေါ့မျက်နာအရိုးရိုးကျွန်တော်ဆန်းသားတာမျိုးရှိတယ်ဆက်လက်ပြီးအဖျားတက်နေသလားပေါ့တလိပ်ဘယ်လောက်ထွက်သလဲပေါ့တလိပ်တွေကနော်ပထမပိုင်းတော့တလိပ်မထွက်ဘူးချောင်းကြောက်ကြီးတွေထွက်တယ်ဘက်တီးရီးယားပိုးဝင်လာတဲ့ခါမျိုးကျတော့တလိပ်တွေဖာပါလာပြီတလိပ်တွေကအယောင်ကဘယ်လိုလဲမြုပ်တွေပဲလားကြည့်အောင်ပဲလားညီကြံကြံလားတော့ဘူးညိုဝါဝါကြီးလားအဆင်ရောက်နေလားပေါ့သလိပ်ပေါ်မှာမူတည်ပြီးတော့ဒီဘက်တီးရီးယားအတွက်ကိုကျွန်တော်ကဒီပိုးသက်စင်တွေပြရတာလည်းရှိတာဟုတ်
အဲ့တော့သလိပ်ဖက်တဲ့ဒီနေရာမှာသလိပ်ကဆရာကပြောတယ်အယောင်ခွဲတယ်ဆိုတော့ဟိုဗိုင်းရပ်စ်ဝင်ချိန်မှာဘယ်လိုအယောင်ဖြစ်ပြီးတော့ဘက်တီးရီးယားပြောင်းသွားချိန်မှာပေါ့ဆရာနော်ဘယ်လိုအယောင်ဖြစ်လာလဲ
တော်တော်များများကတော့ဗိုင်းရပ်စ် infection ပဲဆိုသလိပ်ကအမြုပ်တွေပဲထလိုက်ပြင်မဲ့သလိပ်မထွက်ဘူးပေါ့ဗျာအခုတောင်ပိုင်းစုပ်လေးပြွန်ကြီးထဲမှာခြွေသလိပ်တွေများလာပြီးခဲလာတဲ့ခါမျိုးကျတော့အရင်ကအရင်ဆက်ပြီးဝါကြက်ကြံဖြစ်လာတာပေါ့ဒါတွေကိုကျွန်တော်တို့ကဆက်လက်ပြီးတော့မကူတာပဲထားလို့ရှိရင်ကြာညိုပုတ်ပုတ်တွေဖြစ်လာတယ်အချို့လည်းသွေးနည်းနည်းပါလာတယ်အချို့ကျတော့စိမ့်ဖတ်ဖတ်နေဖြစ်လာတာပေါ့နော်ထူပစ်လာတာပေါ့ဒါမျိုးဆိုရင်တော့ bacterial infection ဝင်နေပြီဆိုတော့ကျွန်တော်မှန်းဆတာပါအဲ့တော့သိပြီးတော့ဒီ၅ရက်နဲ့မသက်တာလူတွေကျွန်တော်ဓာတ်မှန်ရခံရတာမျိုးတွေသလိပ်စစ်တွေခံရတာမျိုးတွေတော့ရှိရတာပေါ့နော်အဲဒါပေမဲ့လည်းတော်တော်များများကတော့အဲ့အဆင်မရောက်ခင်းနေပဲကျွန်တော်တို့ကပုဒ်သက်စီကို၃ရက်၅ရက်လောက်ပြီးလိုက်ရင်တက်တာပါတာတွေကိုတွေ့ရပါတယ်။အချို့တလေကြောင့်လည်းတက်မှန်ရလိုက်တော့မှဒီအဆုတ်လေးပြုံရောက်တာအပြင်ကိုနမိုးရီးယားဝင်လာမျိုးလည်းရှိတယ်။အဲ့ဒါကြတော့ခုနကပြောတဲ့ဟိုအသက်ရှူလမ်းကြောင်းအပေါ်ပိုင်းနဲ့မကတော့အောက်ပိုင်းမှာကျွန်တော်ကကူးဆက်သွားတာပေါ့။အပြဘူးအများကြီးဖြစ်နေတာကအပေါ်ပိုင်းဖြစ်လို့ကြောင်းချောင်းတွေဆိုးပဲ၊လေပင်တွေရားတယ်၊လေပင်ကျက်တယ်အဲ့လိုမျိုးနဲ့ဖြစ်တာ
။ဟုတ်ကဲ့ဆရာ။အဲ့တော့ဒီနေရာမှာဒီအသက်ရှူလမ်းကြောင်းနဲ့ကူးတာဖြစ်တဲ့အတွက်ကာကွယ်နိုင်တဲ့အနေအထားရော
။ဒါကတော့အရင်ကျွန်တော်တို့တုပ်ကွေးယောဂတွေလွဲပေါ့နော်။ဒီရာဒါချိလိုက်တဲ့ချောင်းဆွလိုက်တဲ့အမုံအမွားတွေနောက်အဲ့ဒီကနေပဲကျွန်တော်တို့ကင်တွယ်လိုက်တဲ့ tissue တွေပါလေ lab တွေပေါ့ဒီ lab တွေကိုကျွန်တော်မှမငါဆေးမယ်ဆေးပြီးတော့နောက်တစ်ခုကိုပြန်ကင်တွယ်လိုက်လုပ်မယ်ဒီနောက်ခါ mask ပေါ့အဲမျက်နှာနှာခေါင်းကြီးတတ်ထားမယ်အဓိကကတော့ရေများများတောင်းမယ်ရေတောင်းနေသွားရင်ချောင်းဆွကပိုများလာတယ်ဒီတော့ရေများလိုက်ခြင်းအပြင်ဒီချောင်းဆွကညော့သွားတယ်ဆိုတာလူတွေကသိအောင်ကျွန်တော်ပြောပြရတာပေါ့နော်အဲ့တော့ရေကိုနှစ်ပလင်းခွဲတော့တောက်ပါအနာယူပါအစားတော့ထားစားပါမယ်လုံလောက်အောင်စားပါဒီတော့ဒီလိုဖြစ်တယ်ဆိုတော့အစားတော့ရှောင်ကြမှာသူကတော့ပဲအစားစားလိုက်တော့ချွဲထားတယ်ပဲအစားစားလိုက်ရင်ချွဲတလိကိုပို့ပြီးတော့အားပေးတယ်အဲ့လိုမျိုးတွေပြောကြတယ်မဆိုင်ပါဘူးဆိုတော့ရေများများတော့အချိန်တန်လို့ရှိရင်၃ရက်၄ရက်၅ရက်လောက်ဆိုရင်ကြောက်သွားပါမယ်လူနာတွေကျွန်တော်တို့ရှင်းပြတာကိုရှိတယ
်ဟုတ်ကဲ့ဆရာနောက်တစ်ခုကဒီရာသီအကြောင်းလဲမှာဖြစ်တဲ့အတွက်အဲ့ဒါနယ်ပတ်သက်လို့ရော
အခုကတော့ပူလိုက်အေးလိုက်ပေါ့လေအားလုံးကတော့နွေးနွေးထွေးထွေးနဲ့ပူနွေးနွေးဆာဆာလေးစားပါလို့ကျွန်တော်အကြံပေးခြင်းနဲ့ဒီလိုလေအကြာကြီးသွားတာမျိုးတွေနောက်ကဆိုးထိုင်းတဲ့နေရာမှာအကြာကြီးနေတာမျိုးတွေနောက်အေးပတ်တဲ့နေရာမျိုးတွေမှာမနေတာတွေပေါ့ဒါတွေကနောက်ကလူတို့လူဝေးများတဲ့နေရာမှာလည်းဒါတွေကအရင်လိုပဲ H1N1 တို့လည်းကူးစက်နိုင်တာပဲအထူးသဖြင့်ကလေးတွေပေါ့ကလေးတွေကကစားကွင်းတွေမှာသွားကြတယ်ဒီအခုဒေါက်တာအစ်စ်ပေါ်လာတဲ့ကစားကွင်းလေးတွေပေါ့ကလေးတွေက kit ဆုံးဆိုပြီးတော့ထုံတဲ့တွေမှာလုပ်ပေးထားတယ်ဒီဘောလုံးတူးတူးလေးတွေဒီမှာကလေးတွေကဝင်ပြီးတော့ခါတယ်ထုတ်ကြတယ်လူတို့တစ်ခုလုံးညက်နေလူရအဲ့ဘောလုံးတွေကိုကျွန်တော်မတတ်စင်ဘူး ဆိုတော့ဒီဟာတွေကပိုးသတ်ပြီးနဲ့တတ်ဆင်ထားမှာဒီဘောလုံးလေးတွေမှာထိတွေ့တဲ့ဟာတွေကလေးတွေကရှူလိုက်ခဲ့တယ်ကင်လိုက်တယ်တော့ကလေးတွေဒန်းစီကြတယ်ရှော့စီကြတယ်လူတွေခလိခါကြိုက်မှာခလေးအုံနေတာပဲအဲ့တော့ကလေးတယောက်ထဲမှာဘက်တီးရီးယားရောဗိုင်းရပ်စ်ရောပါလာတဲ့ကလေးတွေကဒီမှာဝင်ကစားစားရင်နောက်ကလေးတွေအကုန်လုံးကူးနိုင်တာပေါ့အဲ့တော့ကျွန်တော်ကစ်ဇုံတွေမှာကျွန်တော်အဓိကတော့ထားပြီးတော့ကလေးတွေအတွက်ကိုဒါတွေကပိုးသတ်ဆေးနဲ့ဖျားမယ်ကလေးထွက်လာချင်းလက်ဆေးရမယ်ဝင်သွားချင်းလက်ဆေးရမယ်ကိုတို့တို့မို့ရှင်လဲလက်ကိုလေးအမြုပ်လေးပေါ့ရက်ပြန်ပါတဲ့မြုပ်ကလေးနဲ့ပိုးသတ်ဆေးတွေထားပေးရမယ
်ဟုတ်ကဲ့ဆရာအဲ့တော့သက်ရှိလမ်းကြောင်းရောက်တာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ပေါ့
တချို့ကလေးတွေပေါ့ဗျာချောင်းနဲ့ကြော်လာတဲ့ကလေးတွေကတော့ထပ်နိုင်ရင်ကြက်ကလေးတွေအဲ့တော့ကလေးစင်ငယ်တွေကြောင့်မြို့ကနာအသက်ရှူလမ်းကြောင်းရောဂါဖြစ်တဲ့ချိန်မှာပန်းနိုင်ရင်ကြက်ကပိုထထတဲ့အဲ့တော့ပန်းနိုင်ရင်ကြက်ဖြစ်တဲ့လူတွေအတွက်ကတော့ပို့ပြီးတော့ကျူဆိုက်ဖို့လိုပါတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ
်ကိုဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးကဏ္ဍနားဆင်ရပြီးခုတစ်ခါနားဆင်ရမှာက BNI ဟွမ်းတော်သားတွေတင်ဆက်မဲ့တိုင်းရင်သတင်းလွှာတွေပဲဖြစ်ပါတယ်ခင်ဗျာ
စင်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါစီဘာဝိုင်းတော်သားတွေတင်ဆက်ထားတယ်ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မောင်နှုတ်ခရိုင်ဘူးသီးတောင်မြို့နယ်ကမွတ်စလင်နယ်ပွားစီးရွာသားတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအုပ်စုလိုက်ချက်ခွာနေပါတယ်။ထိုင်းနိုင်ငံမဲဆောက်မြို့ကမဲရော်စေးခန်းမှာဗန္ဒာရေးငွေခက်ခဲလာနေရဆိုတာနဲ့ထိုင်းမြန်မာနယ်စပ်ရှမ်းစစ်ပြည်ဒုက္ခသည်စခန်း6ခုမှာဒီလာဆာလိုရိခာအထောက်ပံ့ထက်တောက်ခံရတော့မဲ့အခြေအနေတွေအကြောင်းကိုကြားစားရမှာပါရှင
်။ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။စုပွကျန်းဖက်မှုတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မောင်တော်ခရိုင်မှာနယ်မြေတည်ငြိမ်မှုရှိနေပြီဖြစ်ပေမဲ့ဘူးဒီတောင်မြို့နယ်ကမွတ်စလင်နယ်ဖွားကျေးရွာသားတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအုပ်စုလိုက်ထွက်ခွာနေကြပါတယ်။အခုလိုထွက်ခွာနေကြတဲ့သူတွေကတော့ဘူးဒီတောင်မြို့နယ်ဇင်းခါမရွာတစ်ကေတောင်ချောင်းနဲ့ပေါက်တော်ဆတဲ့ကျေးရွာကလူတွေဖြစ်ပြီးစုစုပေါင်း1000နီးပါးရှိနေပါတယ်။အဲ့ဒီရသားတွေကိုမောင်တော်ခရိုင်အုပ်ချုပ်ရေးမှုနဲ့တပ်ဆိုင်ရာဒေသအာဏာပိုင်တွေကတစ်ဖက်နိုင်ငံကိုမသွားဖို့လုံခြုံရေးနဲ့အစားအစာတွေကိုထောက်ပံ့ပေးမယ့်အကြောင်းတွားရောက်ညှိနှိုင်းခဲ့ပေမဲ့သူတို့တဘောအရတစ်ဖက်နိုင်ငံကိုထွက်ခွာဖို့ပြန်လည်တင်ပြခဲ့တယ်လို့နိုင်ငံတော်သတင်းထုတ်ပြန်ရေးကော်မတီကသတင်းထုတ်ပြန်ထားပါတယ်။အကြမ်းဖက်အစာအဖွဲ့ကလည်းရွာသားတွေကြေးရွာကနေထွက်ခွာသွားကြဖို့ချိန်ချောက်နေတယ်လို့အောက်တိုဘာ9ရက်နေ့နောက်ပိုင်းမှာတိုက်ခိုက်မှုတွေလုပ်မယ်လို့ဒေသတွင်းမှာတင်းတွေထွက်ပေါ်နေတဲ့အတွက်မြန်မာအာဏာပိုင်တွေဘက်ကလုံခြုံရေးတိုးမြင့်ထားပါတယ်
။နေစားတလျှောက်ကဒုက္ခသည်တွေနဲ့ရွှေပြောင်းမြန်မာလူ့ကမာတွေအာကူအာသားရတဲ့ထိုင်းနိုင်ငံမဲဆောက်မြို့ကမဲရော်စေခန်းမှာဆိုရင်ပန္နရေးငွေတွေခက်ခဲလာလို့ဝန်ထမ်းတွေကိုအောက်တိုဘာလကနေစတင်ပြီးတော့လဆ20ရာခိုင်နှုန်းအထိချော့ဆလိုက်တော့မှာဖြစ်ပါတယ်။2018ခုနှစ်အထိတာနိုင်ငံတကာထောက်ပံ့မှုငွေရရှိထားတဲ့အတွက်စေခန်းရည်ရှိလဲပတ်နိုင်ဖို့လက်ရှိစေခန်းပန်တန်ငွေတွေကိုထိန်းထားတဲ့အနေနဲ့လက်စာလျှော့ချလိုက်မှဖြစ်ပြီးဝန်ထမ်းတွေကလည်းသဘောတူညီကြောင်းမေရော်စေခန်းရဲ့စီမံခွင့်ခွင့်မှုလက်ထောက်ဒါရိုက်တာနော်အဲနီကပြောပါရယ်အဲ့ဒီစေခန်းမှာဝန်ထမ်းဥယျာဉ်900ကျော်ရှိနေပြီးဝန်ထမ်းများအနည်းဆုံးလက်စာငွေခိုင်ပတ် 4000 ကနေ 12000 ရရှိနေပါတယ်အဇူပါစိတ်ခမ်းမှာတောက်တာစင်တရာမှာဦးစီးပြီးထိုင်းမြန်မာနယ်စပ်တစ်လျှောက်ရှိရွှေပြောင်းဒုက္ခသည်တွေကိုခန့်မှန်းကူညီဖို့1989ခုနှစ်မှာစတင်ထူထောင်ပြီးတရက်ကိုလူနာ300ကျော်အခမဲ့ပုံမှန်ကုသပေးနေပါတယ်
။ရှမ်းပြည်အရှိပိုင်းတိုင်းတုံမြို့အချင်းထောင်မှာအစိုးရတပ်မတော်ကဖမ်းဆီးချုပ်နှောင်ထားတဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSA ရဲ့တပ်သား2ဦးကိုလာမယ့်အပတ်တနင်္လာနေ့မှာရုံးတင်စစ်ဆေးမယ်လို့တိုင်းတုံမြို့ RCSS SSA ဆက်ဆံရေးရုံးတာဝန်ခံပုံမှုဆိုးမင်းကပြောပါရယ်စက်တင်ဘာလ29ရက်နေ့တုန်းကလည်းရုံချင်းထားပေမဲ့တရားသူကြီးတွေကပြက်ကွက်ခဲ့လို့အော်တိုဘာလ9ရက်နေ့တနင်္လာနေ့မှာပြန်လည်ရုံချင်းလိုက်တာလို့သူကဆိုပါတယ် RCSS SSA တပ်ဖွဲ့ဝင်စိုက်စလုံနဲ့စိုက်လုံတို့နှစ်ဦးဟာတန်လွင်အရှိချမ်းမုံပိန့်မြို့နယ်မုံပုလုံအုပ်စုကင်းဟင်ညွာမှာအတုံးဆောင်ပစ္စည်းတွေဝယ်ယူဖို့ရွာထဲရောက်လာစင်မှာပဲမိုင်းဆက်အခြေစိုက်တပ်မတော်စစ်ကြောင်းကဇူလိုင်လ25ရက်နေ့ကဖမ်းဆီးလိုက်တာဖြစ်ပါတယ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရဲ့ဆဲရေးစာချုပ် NCA လက်မှတ်ရေးထိုးထားတဲ့ RCSS SSA ပြောခွင့်ရပုံမူကြီးဆိုင်ငင်းကတော့မကြာခင်ရက်ပိုင်းအတွင်းမှာပြုတ်လုပ်မယ် JMCS အစည်းအဝေးမှာတင်ပြဆွေးနွေးသွားမယ်လို့ပြောပါတယ်
Mobine, Yemule, when Travi Bubon Sissy Puagani, Tuagani, Yebaku, Mountain Lade, Motorcycle, Siboga, Luton Ugu, Sissi Kayama, Pisto Tanatalana, Chisan with Taisi Yami Dalu, Yemuma, Yazakangani, Tiabare, Satimalan, Sanyanima, Lenan and Lu, Pansi Yami Daluria, Momide Party got Luri Fijane, Trudeha, Tuagani, Momide Party, Tencho Name Fide, Wesin Chiwa, Wapiama, Pansi Yami Dalule, Yazakan Tawan Shiduriga Piovare.
လက်နက်တွေသိသိရတဲ့သူတွေကိုလည်းရေးမြို့နယ်အမှတ်ဆက်ကိုစစ်ဆင်မှုတွေပြုလုပ်နေပါတယ်။လက်နက်နဲ့တကွာဖမ်းဆီးကံမုံမီတဲ့ပါတီတာဖွဲ့ဝင်၃ဦးပြန်လည်လွတ်မြောက်ရေးအတွက်ဥပဒေကြောင်းအရညှိနှိုင်းဆောင်ရွက်နေစေလို့မုံမီတဲ့ပါတီတာဝန်ရှိသူတို့ကပြောပါတယ်။ ရေလောင်ကန်တိဆောက်ရေးကိုပြပကုမ္ပဏီတစ်ခုဖြစ်တဲ့အိုတန်းတစ်ကုမ္ပဏီကတာဝန်ယူထားပါတယ်။အလားတူပလက်ဝမြို့နယ်စမီးမြို့မှာလည်းရေပေးဝေရေးစီမံကိန်းလုပ်ဆောင်နေတယ်လို့ဟာခါမြို့ရေပေးဝေရေးစီမံကိန်းကတော့ဒီလအကုန်မှာအပြစ်တက်နိုင်လိမ့်မယ်လို့တာဝန်ရှိသူတွေကပြောပါတယ်။
ခုတည်တင်းလာရေးဆက်လက်တင်ဆက်ပေးသွားမှာပါထိုင်းနိုင်ငံအတွင်းရှိရှမ်တုခဒက်စခန်တို့ခုနဲ့ထိုင်းမြန်မာနယ်စပ်ရှိပြည်တွင်းရှိပြောင်းနေထိုင်သူIDBစခန်၅ခုကဒုက္ခသည်လူဦးရေ၆000ကျော်အတွက်နိုင်ငံတကာကူညီထောက်ပံ့ရေးအဖွဲ့TBC ကနေဒီလကစလို့ရိတ်ခါအထောက်ပံ့ဖြတ်တောက်တော့မှာဖြစ်ပါတယ်စစ်မှန်တဲ့ပြည်တွင်းငြိမ်းချမ်းရေးမရသေးတာကြောင့်နိုင်ငံတကာထောက်ပံ့ကူညီရေးအဖွဲ့တွ
ဒီလိုညင်ချင်ရေးမရရှိသေးဘဲနဲ့စစ်ဘေးရှောင်ဒုက္ခသည်တွေကိုအကူအညီဖြတ်တောက်မဲ့လှုပ်ဆောင်ချက်ပေါ်မှာတန်လဲသုံးလန့်တဲ့လို့ရှမ်းပြည်ညိုရေးကော်မတီ
အဲ့ဒီသူတို့ဆုံးဖြတ်ထားတဲ့အောက်တိုဘာလကျရင်စပြီးဖြတ်တောက်မယ်ဆိုလို့ရှိရင်လေးနဲ့ထားပြန်တဲ့သုံးသပ်တဲ့နယ်လို့ပြောကြလို့ပါခင်ဗျာလက်ရှိအစိုးရရဲ့
ဒုက္ခတွေတွေနဲ့ပြည်တွင်းရှေ့ပြောင်းနေတဲ့မှုအိုင်ဒီဘီတွေအတွက်ပြိခတ်ပြသမှုတွေကိုဖြည့်ဖြည့်ချင်းလှုပ်ဆောင်သွားဖို့ကိုလည်းဆိုင်းလိုက်ကတိုက်တွန်းထားပါတယ်။တင်ဖြစ်တယ်ကြိုးပြင်းအတိပေးပြီးတော့မှနောက်မှတစ်ပြေးပြေးအဲ့လိုလျှော့ချသွားရင်ဒါလူသားချင်းဆန္ဒထောက်ထားမှုရပို့ပြီးတော့မှအဓိကရှိနေလို့တော့လည်းဟိုဒုက္ခတွေဒီတစ်ခါပို့ပြီးတော့မှနည်းနည်းသာသာဖြတ်တန်းနိုင်တယ
Tanga, Long Sign Lenga, Kuru, Piova.
Then
Kasaita, Sabido, Tabaji, Java, Tishima, the city, ဒီရသွင်းစည်ရဲတဲ့မှာမှုပြဿနာရသေးကြောင့်စစ်ပေးတင်းဆောင်လာတဲ့သူတွေဖြစ်ကြပါတယ်။ထိုင်းမြန်မာနယ်စပ်ရှိရှမ်းဒုက္ခတဲ့စခန်းနဲ့ပြည်တွင်းရှေ့ပြောင်းနေထိုင်သူIDB စခန်းတွေဟာ1996ခုနှစ်မှာစတင်ဖြစ်ပေါ်လာခဲ့ပါတယ်။
ဆက်ပြီးတော့သတင်းကျောက်ကာလာမီတုံပွဲတော်ကာလာမှာထေရဝါဒဗုဒ္ဓဘာသာဝင်ရှမ်းလူမျိုးတို့ရဲ့ရိုးရာဓလေ့ထုံးစံအရတာဝရိန္ဒာနတ်ပီကနေကြွားချီစင်းသက်လာမဲ့ဗုဒ္ဓမြတ်စွာဘုရားကိုခိန်တံပုတ်လုပ်ခေါ်တဲ့ဝါကျောင်းဆောင်လေးတွေဆောက်လုပ်ပြီးရာသီထွက်တစ်သီးဝလံပတ်မှတ်တွေနဲ့ပူဇော်လှူဒန်းကြပါတယ်။
နမ်ဟောင်ကနေစူးစီးတင်ဆက်ထားပါတယ်။တာရိနာနတ်ပြည်ကနေကြွလာတဲ့ဗုဒ္ဓကိုကြိုဆိုဖို့ခိန်တန်ပုတ်လုပ်ခေါ်တဲ့တစ်တွေဝါနီတွေနဲ့ရက်လုတ်ထားတဲ့စံကြောင်းတော်မှာတစ်သေးဝလံနဲ့ချိတ်ဆွဲပန်းမှန်တွေစီမီတွေအလှပပြုလုပ်စီရင်လူဒန်းတဲ့ဓလေ့တွေကိုရှမ်းလူမျိုးတွေဗုဒ္ဓဘာသာကိုစတင်ကိုးကွယ်လာကြတဲ့ကပြုလုပ်လာတဲ့ဓလေ့ဖြစ်ပါတယ်။ရှမ်းပြည်တောင်ပိုင
ဆန်ကြောင်းဆောက်လုပ်လူတန်းမှုတော့တိတ်မတွေ့ရဘူးလို့ပြောပါတယ်ဖြစ်လက်တော့ရမှာတော့အိမ်တိုင်းစီလောက်ကြပါတယ်ဘာလဲဆိုအဲ့ဒီခြေတလေထုံးကနေပပြောက်မှာသို့လို့တဲ့ရေးရွာရယ်လူကြီးတွေပေါ့ပြောတာပေါ့နော်ညို့နေလူထုတွေပေါ့ခြေရတလေဖြစ်တဲ့အချိန်တောင်ကိုတော့တိတ်မလောက်ဖြစ်ကြတော့ဘူးကြာရင်တော့အဲ့ဒီအချိန်တောင်ပုတ်လောက်တဲ့တလေပြောက်သွားမှာပဲဆိုရင်နေရတယ်အလားတူလွယ်လင်ခရိုင်
ကျင့်တန်ပို့လောက်တဲ့ဒလိတိတ်မရှိကြတော့ဘူးလို့တိရခန်လုံးစုံညုတ်ကပြောပါတယ်အဲခေတ်ကလာပြောလဲလာတဲ့အတွက်နဲ့တော့ဝါရီလဲရှားပါတယ်တဲ့အဲ့ဒါကြောင့်ကျွန်တော်ရိုးရခင်တန်ပို့တယ်မလောက်တာလဲမြတ်တယ်မဲ့အမျိုးပြမလောက်ပဲမဲ့တယ်မြို့ရဲ့အရှင်ချင်းဘုန်းကြီးရဲ့အုပ်စုတွေများတော့ပြလုံနေကြပါတယ်အဲ့ဒါရိုးရမပြတ်ဘူးပေါ့ဒါပေမဲ့များတော့ပြဒီရိုးရရအနေနဲ့ပါပါတော့အဲပျောက ဆန်လူမျိုးနဲ့တွန်တွဲလာတဲ့ဒလေးဖြစ်လို့မပြောက်ွယ်အောင်လက်ဆင့်ကမ်းတဲဆောင်တဲ့လေလို့တောင်ကြီးမျိုးရှမ်းစာပေရင်ကျမှုကော်မတီဝင်ဆီယမ်မနန်ငွန်မိုးကပြောပါရယ်ဟုတ်ကျွန်မတို့ငငယ်တုန်းကဒီဒလေးကိုတတင်းကျုပ်မိထွန်းမိထွန်းပွိုင်းနဲ့အတူရှင်တွဲပြီးအိမ်တိုင်းလိုလိုမှမြင်တွေ့ခဲ့ကြရပါမယ်ခုတ်ခေရေးစီးကြောင်းတွေ့တဖြည်းဖြည်းပြောင်းလဲလာတာနဲ့အမြတ်
အချို့ဒေသတွေနဲ့မြို့ကြီးပြကြီးတွေမှာဒီဒလေးတွေကပြောက်ွယ်လူနေပါဖြစ်နေပါပြီ။တာကြောင်ရှေးမီနောင်မီရှိကြတဲ့လူကြီးတို့မှတွေကမိမိတို့ရဲ့အသားသမီးမြင်းမြစ်တွေကိုဒီဒလေးရိုးရာလေးပြောက်ွယ်မသွားအောင်လက်ဆင့်ကမ်းထင်းထင်းတွတ်တွတ်အောင်တန်လေဖော်ဆောင်ပြသလို့တန်တွားကြပါလို့တိုက်တွန်းချင်ပါတယ်ရှင်။ရှမ်းရိုးရာဒလေးထုံးစံအရတည်င်းကျွတ်ကာလမှာဗုဒ္ဓမြတ်စွာဘုရားကိုကြိုဆိုတဲ
တနိုင်တယ်လို့ချိတ်ဆွဲလူတန်းပြီးအဖိတ်နေကစလို့တည်င်းကျော်လပြည့်နေ့လက်ဆုပ်တရက်နေ့အထိစွန်းတော်၃ရက်ဆက်တိုက်လူတန်းပါတယ
်အခုဆက်ပြီးတည်င်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်မောင်တော်ခရိုင်မှာနေမြေတည်ငြိမ်မှုရှိနေပြီးဆိုပေမဲ့ဗူဒီတောင်မြို့နယ်ကမွတ်စလင်တွေဖွာကြေးရသားတွေကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအုပ်စုလိုက်ထွက်ခွာနေပါတယ်။ထိုင်းနိုင်ငံမဲဆောက်မြို့ကမဲတော်စေးခမ်းမှန်ဗန်ဒန်ရင်းငွေခက်ခဲလာလို့အော်တိုဘလာကစပြီးဝန်ထမ်းတွေကိုလက်စာလျှော့ချတော့မှဖြစ်ပါတယ်
။တရက်စီတွေခုနားဆင်ခဲ့ကြတာကတော့ပြည်နယ်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းစာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
တိုင်းချီဆိုင်ဗီယန်နိုင်ဝန်တော်သားတွေတင်ဆက်တဲ့တိုင်းသားဒေသသတင်းလွှာတွေကိုနားဆင်ကြရတာပါခင်ဗျာ
။ဘာသာရှင်များရှင်မြန်မာနိုင်ငံရခိုင်ပြည်နယ်ကပြဿနာတွေကြောင့်နိုင်ငံကနဲ့ဆက်ဆံရေးမှာညှိနှိုင်းပြက်စရာတွေရှိနေရပါတယ်။ရခိုင်ပြည်နယ်အခြေအနေကြောင့်ဘယ်နိုင်ငံတွေနဲ့ဆက်ဆံရေးပြက်ပြီးဘယ်နိုင်ငံတွေနဲ့ဆက်ဆံရေးတွေနှိမ့်ကျလာနိုင်ပါလဲ။နိုင်ငံကစာမျက်နှာမှာရေးရှိအကျိုးဆက်တွေရောဘာတွေကြုံရနိုင်တယ်ဆိုတာကို VOE မြန်မာပိုင်းရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်လို့ဗီယိုရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပို့ထားနိုင်ပါတယ်။နေ့ရက်ထောက်ရက်ဒီလိုက်စီစဉ်ကပြေဆိုပါရစေ
။ဒါမဲ့စနေည VOA တိုင်းရိုက်လေးလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်ပါရစေ။ VOA ရအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်။
အမေရိကန်ဆိုးရွားရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ခင်ဗျာ
။မမှန်သတင်းဆိုတာဟာလူရဲလို့စဖြစ်လာတဲ့သက်တမ်းတစ်မျှရှိနေပြီးအဲ့ဒီအချိန်ကစလို့မမှန်သတင်းကိုလက်နက်တပွဲအသုံးချခဲ့ကြပါဗျ။အခုလိုဒီဂျစ်တယ်နည်းပညာခေတ်ကိုရောက်လာတဲ့အခါသတင်းမှန်ရောမမှန်သတင်းတွေပါကဘာတလွားကိုတဟုန်တို့ပြန့်နှံ့နှိုင်းစွမ်းအားပိုကောင်းလာပါဗျ။ဒီနေ့ထက်မှကျွန်တော်တို့ဟာအာနာယအစိုးရအုပ်ချုပ်ရေးအဖွဲ့တွေအပြင် ISIS လို့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့ဝါဒဖြန့်တာနဲ့လိင်ညာတာတွေမမှန်သတင်းဖြန့်မှုတွေကိုရင်ဆိုင်ကြုံတွေ့နေရပါတယ်လို့အမေရိကန်ပြည်ထောင်စုအတန်းလွင့်လုပ်ငန်းများအုပ်ချုပ်မှုဘုတ်အဖွဲ့ BBG ရဲ့အမှုဆောင်အရာရှိချုပ် John Lansing ကပြောပါတယ် BBG ဟာသတင်းမီဒီယာကျင့်ဝတ်နဲ့အညီသတင်းမှန်တွေကိုထုတ်လွှင့်ရေးသားပြီးမမှန်သတင်းတွေကိုစန့်ကျင်ပါတယ် ရုရှားကတော့အစိုးဆုံးတွေထဲကတနိုင်ငံဖြစ်တယ်လို့ Helsinki Commission မှာ Mr. Linsen ကပြောပါတယ်။ရုရှားမှာအစိုးရရဲ့ဝါဒဖြန့်တဲ့နည်းကမမှန်သတင်းတွေကိုမဟာဗျူဟာချမှတ်ပြီးအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်နိုင်ငံတွေအကြောင်းသူတို့ကိုယ်ပိုင်ယူဆတွေလွှမ်းခြုံပြီးမမှန်သတင်းဖြန့်တဲ့စစ်ဆင်ရေးတွေကိုအသွင်သင့်နဲ့လှုပ်ရှားဆောင်ရွက်တာဖြစ်ပါတယ်။ဒါဟာအခြေခံအားဖြင့်သတင်းကိုလက်နက်လိုအသုံးချတာပဲဖြစ်ပါတယ်။ရုရှားရဲ့မမှန်သတင်းဝါဒဖြန့်ချီရေးမဟာဗျူဟာတွေဟာသူတို့ဖြတ်တန်းခဲ့တဲ့စစ်အေးကာလတွင်ကလိုပဲရုရှားရဲ့သဘောထားတွေပေါ်နှာထောင်သူပြိတက်ရင်းရိုင်လာအောင်အထောက်ကျူးပန်းတာမျိုးမဟုတ်ဘဲသတင်းမှန်တွေကိုဖျက်ဆီးပစ်ဖို့ဖြစ်ပါတယ်။သတင်းမှန်တွေချုပ်ငင်းသွားစေခြင်းဟာသူတို့အနိုင်ရဖို့နဲ့တာဝန်ယူမှုတာဝန်ခံမှုမရှိဘဲအာဏာဆက်လက်တည်မြဲရေးကိုအထောက်အကူဖြစ်စေမဲ့ထိုးစက်တွေဖန်တီးတည်ဆောက်နိုင်ဖို့ပထမအဆင့်ဖြစ်ပါတယ်။အရာရာဟာအလိန်အညာတွေကြီးပဲဆိုရင်အလိန်နိုင်ဆုံးသူကအနိုင်ရတယ်လို့မစ္စတာလင်ဆင်းကပြောပါတယ်။မမှန်သတင်းဖြန့်ချီတာကိုတံပြန်ဖို့အကောင်းဆုံးနည်းလမ်းကတော့အလိန်အညာတွေကိုဖော်ထုတ်ဖို့ပါပဲ။နောက်ပြီးပြုပြင်တိဖြတ်ထားခြင်းမရှိတဲ့ယုံကြည်စိတ်ချရတဲ့သတင်းတွေကိုကဘာတလွားကသောတရှင်နေစီအရှိတိုင်ထုတ်လွှင့်ပေးရမှာဖြစ်ပါတယ်။အဲ့ဒီအတွက် BBC ဟာအာဟူရာ TV နဲ့ Radio Sawa အပါအဝင် The Voice of America Radio and TV Marti Radio Free Asia, Radio Free Europe, Radio Liberty နဲ့ The Mirror East Broadcasting Network စတဲ့အဓိကသတင်းကွန်ရက်ကြီး၅ခုကနေသတင်းမှန်တွေကိုထုတ်လွှင့်ပေးနေပါတယ်။အဲ့ဒီသတင်းဌာနကြီးတွေကနေအစဉ်လာထုတ်လွှင့်ပေးနေကြ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေအပြင် Digital, Mobile နဲ့လူမှုကွန်ရက်စာမျက်နှာတွေကနေအထိသတင်းမှန်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်။BBG ရဲ့အဓိကတာဝန်ကတော့လွတ်လပ်ခွင့်နဲ့ဒီမိုကရေစီရေးကိုထောက်ခံအားပေးကြတဲ့ကမ္ဘာတလွားကလူတွေစီသတင်းမှန်တွေပို့ပေးဖို့ထိတွေ့ဆက်ဆံဖို့ပဲဖြစ်တဲ့အကြောင်းအမှုဆောင်အရာရှိချုပ်လန်စင်ကပြောပါတယ်။ကျွန်တော်တို့ရဲ့သတင်းအစီအစဉ်တွေဟာစုစုပေါင်းနိုင်ငံပေါင်း100ကျော်ကိုဘာသာစကား61မျိုးနဲ့အပတ်စဉ်တိုင်းလူပေါင်း288သန်းစီကိုရောက်ပါတယ်။BBG အနေနဲ့တိမ်ဆောင်းမရှိမှန်ကန်ပြီးလွတ်လပ်ပွင့်လင်းတဲ့အတွေ့အမြင်တွေပါဝင်တဲ့သတင်းကျင့်ဝင်တဲ့အညီသတင်းတွေကိုထုတ်လွှင့်ပေးသလိုအခြေတင်ဆွေးနွေးပွဲတွေနဲ့လည်းပရိသတ်ရဲ့အသိဉာဏ်ကိုနှိုးကြားတက်ကြွစေပါတယ်။ကျွန်တော်တို့ဟာကျွန်တော်တို့လူပေါင်းအဖွဲ့အစည်းထဲမှာလွတ်လပ်ခြင်း၊ပွင့်လင်းမြင်သာခြင်း၊ဒီမိုကရေစီနဲ့မျှော်လင့်ခြင်းတွေကိုထင်ရှားစေတဲ့တန်ဖိုးတွေကိုပြသနေကြတာဖြစ်ပါတယ်လို့လည်းအမှုဆောင်အရာရှိချုပ်လန်စင်ကပြောကြားခဲ့ပါတယ်ရှင်။
အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
။အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အာဘိုမဟုတ်ကြောင်းထပ်မံအသိပေးအပ်ပါရခင်ဗျာ။အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ
်။အမေရိကန်တပိုင်းမှာလူများပြားကိုပစ်ခတ်တဲ့စိုးရွားဆုံးတနက်ပစ်ခတ်မှုကြီးကိုမကျူးလွန်ခင်ရဲတော်ကြတဲ့ကစတီဖန်ဘက်တော့ကလက်စ်ဗီဂတ်မြို့အပြင်ရှီကာဂိုမြို့မှာလုပ်တဲ့တခြားဂီတဖျော်ဖြေပွဲတွေကိုစီးမြင်နေရတဲ့ဟိုတယ်ကန်းတွေမှာငှားခဲ့ပူသေးတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ရှီကာဂိုမှာလုပ်တဲ့လိုလာပလူးဇာဂီတပွဲတော်ကိုစီးမြင်နေရတဲ့ဟိုတယ်ကန်းနှခန်းကိုငှားဖို့ဘက်တော့ကစီရင်ပေးခဲ့တယ်လို့ဥပဒေစိုးမိုးရေးတာဝန်ရှိသူတွေကကိုးကားပြီးသတင်းတွေမှာဖော်ပြကြပါတယ်။ဒီဗန်နိုင်ငံနဲ့ချုပ်ဆိုထားတဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကိုသမ္မတဒေါ်နယ်ထရမ့်ကပြန်ရုပ်သိမ်းပွဲရှိပြီးတန်ခတ်ရည်ရွယ်မှုတွေပြန်ပြီးချမှတ်နိုင်ခြင်းအတွက်ကွန်ဂရက်လွှတ်တော်ကိုပို့မယ်လို့အမေရိကန်ကြီးရန်တာဝန်ရှိသူတွေကကြားသာပရိနေမှာပြောပါတယ်။ဒီသဘောတူညီချက်ဟာအမေရိကန်မျိုးသားကျူးစီးပွားနဲ့မကိုက်ညီဘူးလို့ဆိုပြီးနောက်ထပ်တစ်ပတ်မှာပြောမယ့်မိန့်ခွန်းတစ်ခုထဲမှာသူ့အစီအစဉ်ကိုဒမရတ်ထရမ့်ကကြေညာမယ်လို့ခန့်မှန်းထားတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ညာတာဝန်ကျော်ကိုထားဖို့ကမ္ဘာအကြီးဆုံးဒုက္ခသည်စခန်းကိုဘင်္ဂလားဒေ့ရှ်မှာစောင့်နေတယ်လို့တာဝန်ရှိသူတွေကကြားသာပရိနေမှာပြောပါတယ်။လောစင်မှာ26ကပြန့်ကျဲနေတဲ့စကန်း23ခုမှာရှိနေကြတဲ့ဒုက္ခသည်တွေကိုကောက်ဆက်ပဇာဒေတာကဗဟုစကန်းတစ်ခုတည်းကိုပြောင်းရွှေ့မယ်လို့ဘင်္ဂလားဒေ့ရှ်ဘေးရန်တွေကူညီခဲ့တဲ့ဆိုင်ရာဝန်ကြီးမိုဖာဇာဟိုစင်ချောဒရီမာယာကကြာသာပရိနေမှာပြောပါရယ်ပြည်ပခါတွေတကယ်တဲ့ရခိုင်ပြည်နယ်ဘက်ကိုသတင်းတော့တွေနဲ့ကူညီခဲ့တဲ့အဖွဲ့တွေကိုအပြည့်အဝသွားခွင့်ပေးဖို့အမေရိကန်တွတ်တော်မှတ်တွေကတောင်းဆိုလိုက်ကြပါရယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုကျော်ကျော်သိမ်းပြပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ဂျင်ဟမ်မွန်ဖြစ်ပါတယ်တောက်ကြနေမနေ့ဖက်6နာရီ9နာရီအထိထုတ်လွှင့်တဲ့ VOA အစီအစဉ်တွေကိုလိုင်းနိုမီတာ30 40 48 50တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်သတို့ဆင်မြန်တဲ့တကွာမြန်မာပြည်သူပြည်သားအားလုံးအစဉ်ပြေတဲ့ဒီတစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာThank you.
This program has come to you from the Voice of America, Washington.